Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖေဖော်ဝါရီလ2ရက်အင်္ဂါနေ့ညဘက် VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေစတင်ပါပြီရှင်ကျွန်မဆွေမြတ်မမဝါရှင်တန်မြို့တော် VOA ရုံးကနေပြီးတော့ဒီကနေ့ညအစီအစဉ်တွေကိုတိုက်ရိုက်အတန်းလွှင့်ပေးနေပါတယ်ရှင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ပြည်내ဝင်ကြီးချုပ်တချို့သူတို့နေအိမ်တွေကိုပြန်ရောက်လာကြပြီမဲ့ဆက်လက်ထိန်းသိမ်းခံထားရဆဲဖြစ်ပါတယ
်အခု7နာရီပြန်လွတ်ပေးတယ်လေစစ်တပ်ညာကျော်နော်ပြတဲ့စစ်တပ်နဲ့ရုပ်ထဲမှာထားတာပါလက်စစ်လက်မဝင်ကြီးပြောက်ပြီးချင်းဝင်ကြီးပြောက်ပြီးစိုက်မွေးဝင်ကြီးပြောက်ပြီးလို့သိရတယ
်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကတော့ဆက်လက်ထိန်းသိမ်းခံထားရဆဲဖြစ်ပါတယ်ဒီချိန်ထဲမှာပဲအစိုးရဝန်ထမ်းတချို့အလောက်ကထွက်တာရုံးမတက်ပဲဆန္ဒပြတာတွေလုပ်နေကြပါတယ်အခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုဒီနေ့ညအစီအစဉ်တွေမှာတောက်လျှောက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးကတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့မမတ်ဇေအောင်တို့ကအခြေညာပေးကြပါမယ်ရှင်
။မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမနာဦးဝင်းမြင့်နဲ့အခြားပါတီကောင်ဆောင်တွေကိုလွတ်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်တနေ့ပါပဲ NLD ရဲ့ Facebook စာမျက်နှာမှာအဲဒီကြေညာချက်ကိုထုတ်ပြန်လိုက်တာပါ။NLD အမတ်နေရာအများစုအနိုင်ရခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တာကိုအစိုးရဘက်ကလစ်လျူရှုခဲ့တာကြောင့်တနစ်တာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာလို့မြန်မာစစ်ဘက်ကပြောပါတယ်။နိုင်ငံတကာအတိုင်းပိုင်းကလည်းမြန်မာစစ်တပ်ရဲ့လုပ်ရအပေါ်ဆိုရင်ကြောင့်ကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့တာပါ။ဒီမိုကရေစီလုံခြုံရေးလုံခြုံရေးကိုလေးစားဖို့နဲ့ဖန်စီခံနိုင်ငံရေးတာဝန်ရှိသူတွေကိုလှုပ်ပေးဖို့လည်းအစိုးရအတော်များများကတိုက်တွန်းတောင်းဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာအပေါ်ဒဏ်ကပိတ်ဆို့မှုတွေပြန်ချမယ်လို့ချင်းချောက်ပြောဆိုထားပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာတင်းမာမှုတွေရှောင်လွှဲနိုင်ပြီးနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုရှိအောင်နိုင်ငံတကာအတိုင်းအဝိုင်းရဲ့လှုံ့ဆော်ချက်ကအထောက်အကူဖြစ်စေပါလိမ့်မယ်လို့အဆိုအရပြောခွင့်ရသူဝမ်ဝီဘင်းကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်။ဂျပန်နိုင်ငံကတော့မြန်မာရေးကိုနိုင်ငံတကာကကောင်းကောင်းမချင်းကပ်ပဲမြန်မာစစ်တပ်နဲ့လည်းအဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြန်မာဒီမိုကရေစီရေးလှမ်းလွှဲသွားနိုင်တဲ့အပြင်တရုတ်ရဲ့လွှမ်းမိုးမှုအောက်လုံလုံချဲ့ရောက်သွားလိမ့်မယ်လို့ဂျပန်ဒုကာကွယ်ရေးဝန်ကြီးယူရှူဟီဒီနာကာယူမာကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်အမေရိကန်နဲ့မြန်မာကုံတော်ရေးတိတိတသာကြဆင်သွားမယ်လို့ကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။မြန်မာစစ်တပ်ကနိုင်ငံရေးကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ဆန့်ကျင်ကပ်ကွက်ထားတဲ့အမေရိကန်သမ္မတအိမ်မီရောကလည်းနိုင်ငံကုံတော်ရေးသဘောတူညီမှုကိုပြန်တုံ့တက်နေကြောင်းသတင်းလာနေမှာပြောပါတယ်
။ The United States I should say removed sanctions on Burma over the past decade based on progress toward democracy.
လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမြန်မာဒီမိုကရေစီလုပ်ငန်းတွေတိုးတက်လာတဲ့အတွက်အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေဖယ်ရှားပေးခဲ့ပါတယ်။အဲ့ဒီတိုးတက်မှုတွေနောက်ပြန်လှည့်သွားမယ်ဆိုရင်တော့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေနဲ့အခွင့်အာဏာကိုချက်ချင်းပြန်ပြီးတော့သုံးသပ်ရပါလိမ့်မယ်။ပြီးရင်တော့တင်းတော်သလိုဆောင်ရွက်သွားမှာပါလို့အိမ်ပြီးတော့ပြောခွင့်ရသူဂျန်ဆာကီကနိုင်စင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။2023ခုနှစ်ကစပြီးတော့မြန်မာနဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီမှုနဲ့ပုံမှန်ချိတ်ဆက်ဆောင်ရွက်လာသလိုမြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေအဆုံးသတ်သွားခဲ့တာပါအမေရိကန်စီးအင်းဘျူရိုအရနိုင်ငံကုန်သွယ်မှုတန်ဖိုးက2019ခုနှစ်မှာဒေါ်လာ 1.3 ဘီလီယံရှိရာကနေ2020ခုနှစ်မှာတော့ 1.3 ဘီလီယံအထိတိုးလာတာပါမြန်မာနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်း47ရာခိုင်နှုန်းကအပုတ်အစားနဲ့ဖဏတ်တွေဖြစ်တယ်လို့ S&P ကမ္ဘာကုန်သွယ်ရေးစည်းကွက်သုတေသနဌာနကပြောပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါပေါ်ပေါက်နေပေမဲ့တိုကျိုအိုလံပစ်ပွဲတွေကိုဒီနေ့ကျင်းပသွားမယ်လို့ပွဲတော်ဥက္ကဋ္ဌကပြောလိုက်ပါတယ်။2020ဇူလိုင်လမှာကျင်းပဖို့ရထားတဲ့နယူးယောက်ဒီအိုလံပစ်ပွဲတွေကိုကံရောဂါကြောင့်တနည်းနောက်ဆုတ်ပြီးတော့ဒီနေ့ဇူလိုင်23ရက်နေ့မှာစတင်မှာပါ။ဒါပေမဲ့လည်းဂျပန်နိုင်ငံနေရာတချို့နဲ့ကမ္ဘာနိုင်ငံအတော်များများမှာကာယောဂါဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ပွဲတော်ဖြစ်မြောက်ပါမလားဆိုတဲ့မေးခွန်းတွေလည်းရှိနေပါတယ်။ကမ္ဘာမှာပိုးကူးဆက်မှုအများဆုံးရှိတဲ့ထိပ်ကနိုင်ငံတွေကတော့အမေရိကန်၊အိန္ဒိယနဲ့ဘရာဇီးတို့ဖြစ်ပါတယ်။အမေရိကန်ဂျွန်စ်ဟော့ပကင်းတက္ကသိုလ်စစ်တမ်းအရအင်္ဂါနေ့မနေ့အထိကမ္ဘာတဝန်းပိုးကူးခံရသူ103တန်းကျော်နဲ့သေဆုံးသူက2.3ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကိုရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပညာရှင်တွေကစုံစမ်းရေးလုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်နဲ့တရုတ်ဆန်ယောဂဗယဆိုင်ရာဌာနကိုလည်းတွားရောက်ခဲ့ပါတယ်။တက်ခွဲခန့်တွေကိုလည်းလှည့်လည်ကြည့်ရှုနိုင်ခဲ့တယ်လို့တာဝန်ရှိသူတွေနဲ့လေးလေးနက်နက်မေးမြန်းဆွေးနွေးခဲ့ပါတယ်လို့လည်း WHO ကပြောပါတယ်။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kilohertz 585 ရို့ဖြင့်စနစ်တင်းငွေမှာ high line meter 190 kilohertz 1595ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖန်စီထိန်သိမ်းခံနေရတဲ့ရုရှားအတိုက်ခံကောင်းဆောင် Alexei Navalny ကိုနှိရှိထောင်တန်းချနိုင်တဲ့အမှုကိုဒီကနေ့အင်္ဂါနေ့မှာရုရှားတရားရုံးတစ်ခုမှာကြားနာစစ်ဆေးမှာဖြစ်ပါတယ်အာယုံကျော်ထိခိုက်စေတဲ့ဓာတုပစ္စည်းနဲ့အစိတ်ခတ်ခံရတဲ့အတွက်ဂျာမနီနိုင်ငံမှာဆေးကုသအပြီး9လအကြာမှာရုရှားကိုပြန်လာတဲ့နဗာနီကိုအာဏာပိုင်တွေကဇန်နဝါရီ18ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပါတယ်။နဗာနီကရုရှားအာဏာပိုင်တွေကသူ့ကိုအစိတ်ခတ်တာလို့ဆွဆွေးထားပေမဲ့ရုရှားအစိုးရကတော့ဒါကိုငြင်းဆန်ထားပါတယ်။အခုစစ်ဆေးမယ့်အမှုမှာဆိုင်ငံပြည်တယ်နဲ့ချမှတ်ထားတဲ့ခံဝင်ချုပ်တစ်ခုကိုနဗာနီချိုးဖောက်တယ်ဆိုတဲ့ဆွဲဆိုချက်အပေါ်မှာအခြေခံပြီးတော့ကြားနာစစ်ဆေးမှာဖြစ်ပါတယ်။ရုရှားအာဏာပိုင်တွေက2014ခုနှစ်တုန်းကသူ့ကိုငွေကြေးခွာချတဲ့ပြစ်မှုတစ်ခုနဲ့တရားဆွဲဆိုပြီးတော့ဆိုင်ငံပြည်တယ်ချမှတ်ထားတာပါ။ဒီမှုကိုနိုင်ငံရေးပြယောကနဲ့လှုပ်ဆောင်တာဖြစ်တယ်ဆိုပြီးနဗာနီကငြင်းဆန်ထားပါတယ်။သုံးနှစ်ခွဲကြာခံဝင်ချုပ်နဲ့လွှတ်ပေးထားတဲ့အဲ့ဒီပြည်တံကိုအကျဉ်းတောင်မှကြာခံစေဖို့အတွက်မော်စကိုမြို့ကတရားရုံးကဒီကနေ့ကြားနာစစ်ဆေးမှာဖြစ်ပါရဲ့ရှင်။ဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူတွေအတွက်အမှုလိုက်ပေးခဲ့တဲ့ရှေ့နေတွေကနောက်ထပ်ရှေ့နေတယောက်ကိုအာဏာပိုင်တွေကလိုက်ဆင်ရုပ်သိမ်းလိုက်ပါတယ်။ရန်ကွန်ယူဟာပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားခဲ့တဲ့သူ၁၂ယောက်ထဲကတယောက်အတွက်ရှေ့နေလိုက်ပေးခဲ့တာပါ။သူ့ရဲ့ရှေ့နေလိုက်ဆင်ကိုခရိုင်တရားကြီးအာဏာပိုင်တွေကရုပ်သိမ်းလိုက်တယ်လို့သူကပြောပါရယ်။ဒီလိုထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားခဲ့တဲ့ဟောင်ကောင်သား၁၂ယောက်ကိုတရားမဝင်နေဆက်ဖြတ်ကျော်မှုထွက်ပြေးဖို့ဥဆောင်စီစဉ်မှုစတဲ့ဆွဲချက်တွေနဲ့ဒီဇင်ဘာလရုံးကထောင်ဒဏ်9လကနေ3နှစ်အထိအတိအသီးပြည်ဒဏ်ချမှတ်ခဲ့ပြီးဖြစ်ပါရယ်။လွန်ခဲ့တဲ့နှစ်ပတ်လောက်တုန်းကလည်းဒီအမှုကိစ္စတွေမှာရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးခဲ့တဲ့နောက်ထပ်ရှေ့နေတယောက်ကိုလည်းလိုက်ဆင်းရုပ်သိမ်းခဲ့ပါရယ်ရှင်။ဘရာဇီးလ်သမ္မတဂျာယီဘောဆိုနာရိုကထောက်ခံမှုပေးထားတဲ့ဥပဒေပြုအမတ်အာသာလီယာကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တင်းနှံလာနေကရွေးချယ်လိုက်ပါတယ်။သမ္မတဘောဆိုနာရိုရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေရှိနေတဲ့ကြားကပဲအခုလိုကွန်ဂရက်စ်လွှတ်တော်အတွင်းအရေးပါတဲ့ရာထူးနေရာအတွက်သူထောက်ခံမှုပေးထားတဲ့သူကိုရွေးချယ်လိုက်တာပါ။အာသာလီယာအနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နှစ်နှစ်တောင်ထမ်းဆောင်ရမှာဖြစ်ပါတယ်။တင်းနှံလာနေအစောပိုင်းကလည်းသမ္မတဘောဆိုနာရိုထောက်ခံချက်ပေးထားတဲ့ရိုဒရီဂိုဖာချီကိုကိုအထက်လွှတ်တော်ဥက္ကဋ္ဌနေရာမှာရွေးချယ်ခန့်အပ်ခဲ့ပါတယ်။သူဟာလည်းလက်ရအစွန်းရောက်သမ္မတဘောဆိုနာရိုနဲ့ယင်းဤဆက်နွယ်မှုရှိတဲ့သူတူဖြစ်ပါတယ်။ COVID-19 ကပ်ရောဂါထိန်းချုပ်ကင်တွယ်ပုံတွေနဲ့ပတ်သက်လို့သမ္မတဘောဆိုနာရိုကိုပြည်သူလူထုထောက်ခံမှုကြဆင်းလာနေပြီးသူ့အနေနဲ့လွှတ်တော်အတွင်ဥပဒေပြဋ္ဌာန်းရေးမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။American ပြီးရင် Brazil ဟာ COVID-19 ကြောင့်သေဆုံးသူကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရ Brazil မှာအခုထိယောဂါကူးစက်သူ9,400ကျော်နဲ့သေဆုံးသူက22,500ကျော်ရှိပါတယ်ရှင်။American သတင်းတောက် Daniel Paul ကိုပြန်ပြီးဆွဲတက်ပြတ်မှုမှာဥဆောင်ခဲ့သူ Ahmed Omar Saeed Sheikh ကိုပြန်လွှတ်ပေးဖို့ပါကစ္စတန်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။သတင်းတောက် Daniel Paul ကို2002ခုနှစ်တုန်းက Al Qaeda နဲ့ပါကစ္စတန်စစ်သွေးကြွတွေကပြန်ပြီးဆွဲတက်ပြတ်ခဲ့တာပါ။ British နိုင်ငံဘွား Islamic အစွန်းရောက် Ahmed Omar နဲ့နောက်ထပ်အပေါင်းပါ3ယောက်ကိုတရားရုံးကတရားသည်လွှတ်ပေးဖို့ဆုံးဖြတ်ပြီးနောက်တည့်ရက်ပြီးခဲ့တဲ့တောက်ကြာနေတုန်းကဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့သုံးသပ်ပေးဖို့ပါကစ္စတန်အစိုးရကရုံးတော်မှာအယူခံဝင်ခဲ့ပါတယ်။ရှိတ်ကိုအခုလိုပြန်လွှတ်ပေးလိုက်တဲ့အပေါ်မှာစိုးရိမ်မိတယ်လို့ American ကပြောနေကြတာပါ။ American နိုင်ငံညာရေးဝန်ကြီး Anthony Blinken ကလည်းတောက်ကြနေတုန်းကပါကစ္စတန်နိုင်ငံညာရေးဝန်ကြီးနဲ့ပထမဆုံးအကြိမ်တယ်လီဖုန်းနဲ့စကားပြောချိန်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ယူတာဝန်ခံမှုရှိဖို့ထပ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံသတင်းတွေကိုမနန်းလောင်နဲ့မမျက်သစင်အောင်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံထဲမှာအစိုးရအမိန့်ဆန့်ကျင်တဲ့ Civil Disobedience လှုပ်ရှားမှုတွေရှိနေပါတယ်အခုညပိုင်းမှာဆိုရင်ရန်ကုန်မြို့ကနေအိမ်တွေမှာဖျောင်းနိုင်မီထွန်းလှုပ်ရှားမှုတွေရက်ွက်တချို့မှာတံပုံးတီကာဟွန်တီဆန့်ကျင်ကန့်ကွက်မှုတွေလုပ်ခဲ့ကြပါတယ်နိုင်ငံတော်အတိုင်ပင်ခံတောင်ဆန်းစုကြည်ဆက်လက်ဖမ်းဆီးခံထားရတဲ့အပေါ်မှာကန့်ကွက်ပြီးတော့သူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုမှုတွေလည်းရှိနေပါတယ် တမရော်ကအာနာသိန်းနာကိုပြည်သူလူထုအနေနဲ့လုံးဝလက်မခံဘဲတခဲနဲ့ဆန့်ကျင်ကြဖို့တိုက်တွန်းထားတဲ့ဒေါင်ဆန်းစုကြည်ရဲ့ပြည်သူတို့ပန်ကြားချက်မှာပြည်သူသားလျက်အဓိကဖြစ်တယ်လို့ပြောကြားထားပါတယ်။ဒီစာဟာဒေါင်ဆန်းစုကြည်ရေးတဲ့စာအစစ်အမှန်ဖြစ်တယ်ဆိုတာကို NLD ပါတီတဘာပတိအဖွဲ့ဝင်ဦးဝင်းထိန်က RFA သတင်းဌာနကိုပြောကြားခဲ့ပါတယ်NLD ပါတီကိုမဲပေးခဲ့တဲ့ပြည်သူတွေအနေနဲ့အခြေအနေပေးတိုင်းမှာပြည်သူတရားလုံးကဆန့်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့လုပ်ဖို့အတွက်ဦးဝင်းထိန်ကနေပြည်တော် NLD ရုံးမှဒီကနေ့ပြောကြားခဲ့ပါတယ်
။နိုင်ငံမှာစစ်အာဏာသိမ်းတဲ့ညီညီမှုစစ်အာဏာသိမ်းတဲ့ကျင်းစာကုလတိချင်းကလုံးမှာဒါနိုင်ငံမတိုးတက်တာဒါဒီပါလားဆိုကြည့်ပြီးတော့ကျွန်တော်အသက်ရွယ်နဲ့ဘဝတတိယနေမှာရွယ်နဲ့နိုင်ငံသားတွေကဝန်နဲ့ဒီကတည်းကအဲတော့ဒီကိစ္စကို2020ခုအပတ်မှာကျွန်တော်တို့မဲ့ပေးခဲ့တဲ့မျက်စံချက်အားလုံးကလုံးသိပြီးတော့ကြုံလာတဲ့အခြေအနေမှမပြောင်းတော့ဆက်စီပြောခဲ့လို့နှလုံးကြီးနဲ့ကျန်ဆိုင်ပြီးတော့ simple disobedience ဟာဒီရက်တရားလုံးကဆန့်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့ဆောင်ရွက်ကြပါလို့တိုက်တွန်းကြအောင်ဒီကုန်းချုပ်ပါ
ပြည်ရင်းကအစိုးရဝန်ထမ်းတချို့ကလည်းဆေးရနာတိတ်မှုကိုကန့်ကွက်တဲ့ဆန္ဒထုတ်ဖော်မှုတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်တဲ့လှုပ်ရှားမှုတွေလုပ်နေကြပါတယ်။ရန်ကုန်ပြည်သူ့ဆေးရုံကြီးနေပြည်တော်ကရင်တထောင်ဆန့်ဆေးရုံမန္တလေးကရင်300ဆန့်ကလေးဆေးရုံကလက်ထောက်ဆရာဝန်တွေကအာဏာသိမ်းအစိုးရလက်အောက်မှာအလုပ်တာဝန်တွေကိုနှစ်ဖန်ဖေဖော်ဝါရီလ3ရက်နေ့ကစပြီးဆက်လက်လုပ်ကိုင်ခြင်းမပြုဘဲအကြမ်းမဖက်တဲ့နှီးနဲ့အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံကကြော်ကြားလူသိများသူတွေကလည်းစစ်တပ်အာဏာသိမ်းတဲ့အပေါ်မှာသူတို့ရဲ့ကန့်ကွက်ဆန့်ကျင်ကြောင်းဆန္ဒကိုလူသိရှင်ကြားထုတ်ပြန်ဖော်ပြနေကြပါတယ်။ပြည်ပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာတွေကလည်းစစ်တပ်အာဏာသိမ်းတဲ့အပေါ်မှာဆန့်ကျင်ကြောင်းဆန္ဒထုတ်ဖော်နေပါတယ်။ဒီလိုလှုပ်ဆောင်နေကြတာနဲ့ပတ်သက်လို့နိုင်ငံဝန်ထမ်းများအားအသိပေးခြင်းဆိုတဲ့ထုတ်ပြန်ချက်ကိုဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကအကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီထဲမှာတော့နိုင်ငံတွေကဒီတာဝန်အရရထမ်းဆောင်နေကြတဲ့နိုင်ငံဝန်ထမ်းတွေအနေနဲ့နိုင်ငံတော်နဲ့ပြည်သူတွေကိုငင်းကြပြီးတော့ပုံမှန်တာဝန်ဝတ္တရားတွေကိုနိုင်ငံဝန်ထမ်းဥပဒေနဲ့အညီဆက်လက်တာဝန်ထမ်းဆောင်ဖို့နဲ့ဥပဒေချိုးဖောက်တဲ့သူတွေကိုတက်ဆိုင်ရာအသိအမှတ်ပြုလက်မှတ်တွေတင်ဆက်ပြီးတော့ဥပဒေအရအရေးယူခံရမယ်ဖြစ်တယ်ဆိုတာကိုအသိပေးတယ်ဆိုပြီးတော့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်တခါဒီပြန်ကြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာလည်းတချို့သတင်းမီဒီယာတွေနဲ့ပြည်သူတွေကဒီလူမှုကွန်ရက်တွေပေါ်မှာကောလာဟာလသတင်းတွေကိုထုတ်ပြန်တာစူပူအောင်လို့စီယုံလှုပ်ဆော်နေတာမငြိမ်မသက်ဖြစ်စေဖို့ကြေညာချက်ထုတ်ပြန်တာတွေကိုလုပ်နေတဲ့အကြောင်းတွေ့ရှိပါတယ်တဲ့အဲ့လိုမျိုးလှုပ်ဆောင်တာမပြုလုပ်ကြဖို့နဲ့တည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အတိပေးတောင်းတယ်ဆိုပြီးတော့မှဒီပြန်ကြားရေးဝန်ကြီးကလည်းမကြခင်တုန်းကပဲကြေညာချက်ထုတ်ပြန်ပါတယ်အခုလိုမျိုးစစ်တပ်အာဏာသိမ်းထားတဲ့အပေါ်မှာနိုင်ငံတကာမှာတော့ဆက်လက်ပြီးတော့ဝေဖန်ကန့်ကွက်နေကြပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့မကြာခင်အရေးပေါ်ဆွေးနွေးဖို့ရှိနေပါတယ်။ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုရေရှည်ထိခိုက်မဲ့စစ်အာဏာသိမ်းတဲ့ကိစ္စကိုတုံ့ပြန်ဖို့ဆွေးနွေးမှာဖြစ်တယ်ဆိုပြီးတော့လုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောကြားထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရကြောင့်လိုအပ်လာလို့ရှိရင်မြန်မာအပေါ်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်သွားဖို့စဉ်းစားသုံးသပ်မယ်လို့အမေရိကန်အစိုးရကလည်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီစနစ်ခိုင်မာအောင်ဆောင်ရွက်မှုတွေနောက်ကျောင်းပြန်လှည့်သွားတဲ့အတွက်အမေရိကန်အနေနဲ့မြန်မာနိုင်ငံအပေါ်မှာတန်ခတ်ပိတ်ဆို့နိုင်ဖို့ဥပဒေတွေကိုချက်ချင်းပြန်လည်သုံးသပ်ဖို့ဖြစ်လာတယ်လို့ထိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်လိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီချာနိုင်ငံတွေကိုလည်းအလားတူဆောင်ရွက်ဖို့တိုက်တွန်းတယ်ဒေတာရင်းနဲ့နိုင်ငံတကာမဟာမိတ်တွေအားလုံးနဲ့မြန်မာအရေးဘလို့ဖြေရှင်းမလဲဆိုတာကိုအနီးကပ်ဆွေးနွေးနေတယ်လို့အင်မီရောပြောခွင့်ရဂျန်ဆာဂီကလည်းအင်မီရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံကဒီဩဇာညောင်းတဲ့လွှတ်တော်အမတ်တွေကလည်းမြန်မာစစ်တပ်အာဏာသိမ်းတဲ့လောက်ရက်ကိုစိုးရိမ်ကြောင်းနဲ့ဖမ်းထားတဲ့နိုင်ငံရေးခေါင်းဆောင်တွေပြန်လွှတ်ပေးဖို့အတွက်သဘောထားတွေထုတ်ပြန်ကြပါတယ်ရှင်ဖန်စီထားတဲ့ကောင်းဆောင်အားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့နဲ့စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ကြောင်းကိုလည်း NCA လက်မှတ်ထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပုံသဘောထားထုတ်ပြန်ခဲ့ကြပါတယ်။ဒီနေ့လာနေ့အစောပိုင်းတုန်းကဒီအာဏာသိမ်းချိန်မှာလက်နက်ကိုင်အာဏာပိုင်တွေရဲ့ဖန်စီခေါ်ဆောင်ခြင်းခံခဲ့ရတဲ့ပြည်내ဝင်ကြီးချုပ်တချို့ဒီကနေ့မှာတော့သူတို့နေအိမ်တွေကိုပြန်ရောက်လာကြပါတယ်။ဒါပေမဲ့ဆက်လက်ပြီးတော့ဖန်စီထိမ့်သိမ်းခံထားရတဲ့အကြောင်းကိုတော့ VOA သတင်းတောက်မတ်မေခါကသတင်းပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လွှတ်ပေးလိုက်ပေမဲ့ဆက်လက်ထိမ့်သိမ်းခံရသူတွေတချို့လည်းရှိနေသေးတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ တမရောကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံအဝန်ကအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေကိုပြန်လွတ်ပေးနေတာဖြစ်ပါတယ်။ပြန်လွတ်လာသူတွေကတဦးဖြစ်တဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့နေအိမ်မှာအကျယ်ချုပ်နေထိုင်ဖို့နဲ့၃ရက်အတွင်းဝန်ကြီးချုပ်အဆောင်ရောင်တွေအပ်ဖို့ညွှန်ကြားထားတယ်လို့ VOA ကပြောပါတယ
်။အခု၁၂ရက်ပြန်လွတ်ပေးတယ်လေ။စစ်တမ်းကြားချုပ်ကနောက်ပြတဲ့စစ်တမ်းရုပ်ထဲမှာထားတာပါ။လေစစ်လာမဝင်ကြီးပြောက်ပြီးချင်းဝင်ကြီးပြောက်ပြီးစိုက်ဝင်းဝင်ကြီးပြောက်ပြီးလို့သိရတယ်။ဘာမှမပြောစို့ဘာမှမမိမဆန်လွတ်တော်လက်ကအိမ်ပြန်ပို့ပေးမယ်အိမ်ကနေဘာမှမသွားပါနဲ့မသွားပါဘူးလို့ပြောထားတယ်။ခေါင်းဆောင်ရဲ့ညွန့်ကြားတဲ့တိုင်းပဲကျွန်တော်ဆက်ပြီးတော့ဆက်လုပ်မှာပါပဲ။ပါတီရဲ့လည်းညွန့်ရတဲ့ဆက်လုပ်မှာပါပဲ။ကျွန်တော်တို့ကလည်းအခုကြားတာသုံးရက်တည်းဖယ်ပေးရမလို့ကျွန်တော်ပြည်စည်းတွေတိတ်နေပါပဲ။ဝင်ကြီးကလည်းချိန်ပေးလိုက်ပညာကိုပေးလိုက်ပြီးဆိုတော့ဒါကအကုန်လုံးပြင်ဆင်ထားမှာပဲလေ။ဒီရတော့မနေ့လေးနိုင်နောက်တည်းသူငိုဝိုင်းလိုက်တာနေမှာပေါ့ဒါကတော့စက်သက်ကလာကတော့ကျွန်တော်ရှေ့ရကျွန်တော်လုံးကျွေးရဲနေမရှိတော့ဘူ
း
အခုပြန်ပို့တော့ကျွန်တော်ရှေ့ရရဲတယ်တနည်းပြောလိုက်ပြောဒီလုံးကျွေးရဲတဲ့စက်သက်ကတော့ပြင်မမှာပြင်မဝိုင်းပြင်ကရှိတဲ့ထင်ပါတယ်ကျန်တဲ့တဲဝတ်တွေ့လိုက်တယ်ဒါ free and fair election မဲ့သူတို့ပြောဆိုချက်တွေကိုကျွန်တော်အနေနဲ့ကတော့ကျွန်တော်ဘက်မှာဘာတစ်ခုမှမကြောက်ဘူးအကောလုံးကမဲမဲပေးရလို့စက်ချင်းပြေလို့မဲမဲပေးရလို့ငိုတဲ့သူတွေနဲ့ဘာနဲ့ဒါပဲတိခဲ့တာကျွန်တော်ဝန်ကြီးရုပ်တရားအနေနဲ့ပြည်သူကိုတော့မှသစ္စာမပေါ့ဘူးတိုင်းပြည်နဲ့လူမျိုးအတွက်ကိုစားညာစွာရှိနေဆက်လက်စ조사လုပ်ကြရသွားမယ်ဆိုရယ်ပြုတ်ပြပြီလား
တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများပြန်လွတ်လာနေပေမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေတော့မပါသေးပါဘူးဖမ်းသွားတွေကဘာတရင်မှမကြားရတလို့ဘလို့အခြေအနေတွေရှိနေလဲမေးပေမဲ့ဖြေကြားမဲ့သူမရှိပဲမိသားစုဝင်တွေကလက်ရှိနေအိမ်မှာအကျဲချုပ်နဲ့စောင့်ကြည့်ထားခံရဆဲရှိတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းဇနီးဒေါခင်စန္နာဝင်းက VOA ကိုပြောပါရယ
်အခုချိန်ဒီတော့ပေါ့နော်ကျမဘာမှမသိရသေးပါဘူးရှင်အကြောင်းကြားခြင်းလည်းမရှိသေးပါဘူးရှင်ဘယ်လိုလဲဆိုတော့ဘာမှရှိတယ်ဆိုတော့လည်းမပြောသေးပါဘူးရှင်လောလောဆယ်တော့ကျမတို့တွေကအပြင်ထွက်လို့မရပါဘူးရှင်ဒီမှာတော့ရှိတဲ့ဟာလေးနဲ့တော့စားနေကြတယ်ဒီရှိမှလည်းစစ်သားတွေစောင့်နေပါတယ်အဲခြံထဲမှာလည်းစောင့်နေပါတယ်အဲ့တော့နိုင်ငံရေးသမားကြီးတော့မဟုတ်ပေမဲ့နိုင်ငံရေးသမားဘယ်လိုခေါ်မလဲနိုင်ငံရေးစိတ်ဝင်စားတဲ့လူတယောက်ပေါ့နော်ဘူးပေါ့နော်ပြည်သူတွေမှာအရန်ပေါ့နော်အထိနာနေတဲ့အချိန်ပေါ့နော်ကိုဗစ်ရောဂါကြီးကလည်းဖြစ်နေတဲ့အချိန်စီးပွားရေးတွေကလည်းမကောင်းတဲ့အချိန်ပေါ့နော်အလုပ်ကံတွေကလည်းအဆင်မပြေနေတဲ့အချိန်ပါပေါ့ဒီလိုစာနာကြီးကိုတုံးချလိုက်တယ်ဒီလိုမျိုးကြီးလုပ်လိုက်တယ်ဆိုတာကတော့အရန်ကြီးကိုပေါ့နော်စစ်တပ်ကိုချုပ်ကြတယ်ဟိုမတရားဘူးလို့လည်းထင်တယ်လေ
စစ်တပ်ကအာဏာသိမ်းလိုက်တဲ့ချိန်ထဲမှာပဲနေပြည်တော်မှာကျင်းပမဲ့လွှတ်တော်တစ်ကိုတက်ရောက်ဖို့ရောက်နေတဲ့ကိုယ်စားလှယ်တွေနေထိုင်ရာနေရာကိုလည်းလုံခြုံရေးတပ်ဖွဲ့တွေဝိုင်းထားပြီးအသွာအလာကန့်တက်ခဲ့တာပါဒါပေမဲ့လေဒီနေ့ညနေပိုင်းမှာပဲကို့အစီအစဉ်နဲ့ကိုပြန်ခွင့်ပြုလိုက်တဲ့အကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါဗျ။ ANP ရခိုင်အမျိုးသားပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကတော့ကိုယ်စားလှယ်တွေကိုတိတိကျကျညွှန်ကြားတာမျိုးမရှိသေးဘူးလို့ပြောလာပါဗျ
။ကျွန်တော်တို့ကတော့ဘာမှကိုဟိုပြောတာဆိုတာဘာသွားနိုင်ပြီဆိုပြီးတော့လာပြောတာလည်းလုံးဝမရှိသေးဘူး။အမေတို့ရှုရတာအဲ့ဒီလိုကိုယ်အစီအစဉ်ကိုပြန်နိုင်တယ်ဘာညာတော့ကျွန်တော်တို့အဲ့ဒီလိုတော့သတင်းကြတယ်လေဒါပေမဲ့အတိအကျဒီလိုမပါဆိုပြီးတော့ဘယ်သူမှကျွန်တော်တို့ပြောတာတော့မရှိဘူးလေတခါတော့ဒီပြန်မှာဆိုတော့လက်အရှင်ကဘယ်လိုလဲအခုလေရင်လည်းလဲပိတ်ထားတယ်လေလာတော့ကလည်းရန်ကုန်နေပြီးတော့ express တွေအများဟိုကားကြီးတွေကလုံးဝဖွင့်ပြထားတာမရှိဘူးလေအတခုခုတော့ကျွန်တော်တို့ကတော့ဒါမေယာနဲ့အရှင်ကြီးရှိနေတယ်တက်ဆိုင်တဲ့လူတွေတော့ကျွန်တော်တို့မေယာမြန်အောင်ပဲလေ
မြန်မာနိုင်ငံမှာအယက်သားအစိုးရကိုစစ်တပ်ကဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေနဲ့အတူသတိပေးမှုတွေထွက်ပေါ်နေချိန်မှာပဲထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တချို့ကိုအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တာပါဒါပေမဲ့လည်းအစိုးရထိတ်တန်းကောင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကတော့အာဏာသိမ်းချိန်ကစလို့ဘယ်နေရာမှာဘလို့ပုံစံနဲ့ရှိနေတယ်လဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။တင်းနယ်လာနေမနေ့အစောပိုင်းတုန်းကဖမ်းဆီးခံခဲ့ရတဲ့ဒီပြည်နယ်ဝန်ကြီးချုပ်တချို့ဒီကနေ့နေအိမ်တွေပြန်ရောက်လာတယ်လို့ပဲပြည်နယ်အစိုးရဝင်တချို့လည်းဒီကနေ့ပြန်လွတ်လာကြတာရှိပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုနိုင်ကိုအိမ်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ထိန်းသိမ်းထားတဲ့တိုင်းနယ်ပြည်နယ်ကအစိုးရဖွဲ့ဝင်တွေကိုဒီကနေ့ပဲပြန်လွတ်ပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါသမ္မတော်ကနေအာဏာသိမ်းပြီးနောက်ထိန်းသိမ်းထားတဲ့တိုင်းနယ်ပြည်နယ်အစိုးရဖွဲ့ဝင်တွေကိုပြန်လွတ်ပေးရမှာတော့ကရင်ပြည်နယ်ချင်းပြည်နယ်မွန်ပြည်နယ်နဲ့တနင်္လာရီတိုင်းတို့ကအစိုးရဖွဲ့ဝင်တွေလည်းပါဝင်ခဲ့ကြပါတယ်ပြန်လွတ်လာသူတွေဖြစ်တဲ့ Chimine Soya Powen, Lumuyi Wonji, Panlo Mintangaro, Tugu Mania Nigabe, Janko, if you like Dalu, Piovare.
Mania, Mamet Nana, Yavatapida, La Corrado, Dutanga, Nina Sasila Sukhana, Nina Sapi, Mania Pima, Tuna Tira Chenoye, Uwe Go, Simabanda, when he had 20 years to look to Yak, Lone Pada, Dino Pada, Tuna Pipido, Tua, Tudu Yet, Pajan, the Loga to the Shinja, Rabida, Nere Sakati of Yanni Pima, Chenu, Tianpe, do like about.
Chimine Wunjijo Opawe, Simangaina Panayi Wunji Uwe Goye, Sanjuyi Mwimiji Tetone, Tadu Wunji U Mahindaye, Lama Sedoyi Wunji Ushi Tiyu Rugu, Pianlu Pig Happy Me, Pluto Ogutha, Tugutha, Sibin Tayayi Wunji Usu Tetugu, Pianlu Pida Matuya Dibulu Lesuware.
Wunji Choga, Tudua de Tanya, Kuma Eya de Tende, Ikanere Tiga, Sut Usu Tet, Sibin Wunji, Upuya, Lauga Wunji, Lado Ogutha, Ugutha.
วันนี้ชุดโลกก็ไม่เปลี่ยนอะไรด้วยวันนี้ชุดโลกเปลี่ยนอะไรด้วยเราจะอะไรเสด็จการนี้ทั้งนี้เปลี่ยนโลกไปแล้วแต่สุยาพ่อเวนเดนเนี่ยฟีวายล่าเลียนนี่จาราบดินนี่มันน่าสงสารวิโรสังยองนี่ก็เปลี่ยนอับปูนยงจ้าทาร์เรลุเล่วันจีปานลุเมทังก์เปลี่ยวว่าเลยทั้งนี้ขยันดูเรื่องเท่ากับเกี่ยมีเนี่ยวันนี้จะเอาไปเว้ยสุยาพ่อเวนเดชุดเปลี่ยนโลกแล้วจังเลยใจเสียจีมิวเนี่ยไม่สนานเนี่ยปีดูโลกกูเสียโซติงเวงก์เปลี่ย
ီးပါတော့ပြန်လွတ်လာကြပြီလို့ပြောတယ
်အလားတူမွန်ပြည်နယ်ဘက်မှာလည်းဝန်ကြီးချုပ်အပါဝင်ဆိုရဖွဲ့ဝင်တွေပြန်လွတ်လာကြောင်းကိုလည်းပြည်နယ်ထွတ်တော်ကိုယ်စားလှယ်သောမမခိုင်ကပြောပါတယ
်နောက်ဆုံးအချိန်ကတော့ကျွန်တော်တို့ဒီထိန်းသိမ်းထားတဲ့ဝန်ကြီးချုပ်ကိုကျွန်တော်တို့ပြည်နယ်ပေါ်တော့ပါတီအထက်ရောပြန်လွှတ်လိုက်ပါပြီရှင
်ပြန်လွတ်လာတဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကတော့အစိုးရအင်အားမှဂျေချုံနဲ့ဆက်ထားတယ်လို့လည်းပြောပါတယ်တနင်္လာနေ့တိုင်းဘက်မှာတော့စီမံကိန်းနဲ့ဘာနာရေးဝန်ကြီးတော်ရီရီချိုကလွှဲရင်အလုံးပြန်လွတ်လာပြီလို့တိုင်းလွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်ဟိန်းကပြောပါတယ
်နောက်ဆုံးချက်နေရတော့ဒီစီမံဘာနာဝန်ကြီးတော်ရီရီချိုတယောက်ပဲထိတ်သိမ်းထားတယ်ပေါ့နော်ပြန်တဲ့ဝန်ကြီးတို့ဘာတို့ကတော့ပြန်လွတ်ပြီးတယ်လို့ကြားရတယ်ဗျလွတ်တော်ကိုယ်စားလှယ်တွေလည်းပြန်လွတ်တယ်ဒီဝန်ချုပ်ကတော့အကျဉ်းချုပ်တဘောပါပဲ
ဖေဖော်ဝါရီလတရနေ့မနေ့အစောပိုင်းမှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်သမ္မတအပါဝင်အစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေထိမ့်သိမ်းခံခဲ့ရပြီးနောက်မနေ့ကညနေလောက်ကစပြီးတော့ဝန်ကြီးတချို့ကိုပြန်လွှတ်ပေးခဲ့တာပါဖေဖော်ဝါရီလတရနေ့မနေ့ပိုင်းကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတ်စိတ်မြင့်ဆောင်2023နဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာတွေကိုတမတော်ကာကွယ်ရေးဦးစီးချုပ်ကအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်အခုလိုတမတော်ကလည်းရေးပေါ်အခြေအနေကိုကြေညာပြီးအာဏာသိမ်းလာတဲ့အပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်ကတော့ပြစ်တင်ပြောဆိုနေကြသလိုဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်နေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
စစ်တပ်အာဏာသိမ်းချိန်ဖမ်းဆီးခဲ့ပြီးတော့ဒီကနေ့ပြန်လွှတ်ပေးသူတွေထဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူလည်းပါဝင်ပါတယ်သူကတော့ကျမတို့ရဲ့သတင်းတော်ကိုတက်နိုင်ကဆက်သွယ်မေးမြန်းထားပါရဲ့ရှင
်ဟုတ်ကဲ့ဝန်ကြီးချုပ်ရဲ့မင်္ဂလာပါခင်ဗျာဒီဝန်ကြီးချုပ်တို့ကိုဒီနေ့ညနေပိုင်းကပြန်လွှတ်ပေးလိုက်တယ်လို့ကြားတယ်အဲ့ဒါနဲ့ပတ်သက်ပြီးတစ်ခါလောက်ပြောပြပေးပါလားခင်ဗျာဟုတ
်အခုလောလောဆယ်ကျွန်တော်တမိအိမ်ကိုရောက်နေတယ်ကျွန်တော်အဖွဲ့ဝင်နေမိသားစုတွေနဲ့ပြည်နေတယ်ပေါ့ဗျာလောလောဆယ်တော့အဲတော့ကျန်တဲ့ဟိုကျွန်တော်တို့အဖွဲ့ဝင်နေနဲ့လည်းပဲအဲလမ်းပြီးတော့ဆက်သွယ်နေတယ်။ဟိုလမ်းပြီးတော့ကျွန်တော်ဆက်သွယ်လို့လည်းပြောနေတာတွေရှိတယ်။အဲကျွန်တော်တို့တာဝန်ရှိတဲ့အဲလူကြီးတွေနဲ့လည်းပဲဆက်သွယ်ပြီးတော့ပြောဆိုနေတာရှိတယ်။ဒါတော့လောလောဆယ
်။နောက်ပြီးတော့လည်းဝန်ကြီးဒီတခြားဒီရခိုင်ပြည်နယ်ဆိုရဖွဲ့ကဝန်ကြီးတွေလည်းလို့ထင်းထင်းခံထားတယ်လို့ကြားတယ်။သူတို့ရှင်တွေကဘယ်လိုရှိသလဲတစ်ခါလောက်ပြောပြပေးပါခင်ဗျာ။
အဲကျွန်တော်လည်းအခုပြန်ရောက်มาပဲအဲ့ဒီအခြေအနေလေးတွေသိတယ်ပေါ့နော်ဒါကတော့တနိုင်ငံလုံးအတိုင်းဒါနဲ့ပဲကြည့်ကြမှာပေါ့ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေရောတခြားပြည်နယ်ကအစိုးရအဖွဲ့ဝင်တွေရောကတော့အဲတပြင်းညီကြည့်ကြမှာပေါ့အဲ့လိုထင်ပါတယ်ဟောအခြေအနေနည်းနည်းစောတာနောက်ကျတာဒါလေးတွေတော့ရှိနေတာပေါ့အဲတခြားအခြေအနေလေးတွေနည်းနည်းဟောမတူတာလေးတွေတော့ရှိနေပါတယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းဒါအနေနဲ့တော့ဒါဟိုဒီပုံစံနဲ့ပဲဖြစ်မှာပေါ့
ဒီဝင်ကြီးချုပ်တို့ကိုထင်းထင်းထားတဲ့အခါမှာရောဘယ်လိုရှင်နေရှိလဲပြန်ပြောပြပေးပါလားခင်ဗျာဟုတ
်အဲ့ဒါတော့ဗျာဟိုအရင်ပြောပြောရရင်တော့ဖမ်းထားတဲ့နောက်ဘယ်လိုလုပ်အခြေအနေရတော့ကိုယ်အိမ်လိုတော့ဟုတ်မလဲဗျာဟုတ်လားဟိုဟိုဖမ်းထားပါတယ်ဆိုမှကျွန်တော်တို့ကိုရွှေပေါ်ရောကြီးနဲ့ထားလဲပဲကောင်းပါတယ်လို့ဘယ်လိုသွားပြောမလဲအဲ့တော့အချင်းကြနေတဲ့လူတယောက်ဟိုကျွန်တော်ကဘာသွားသတိရလဲဆိုတော့ကျွန်တော်တို့စစ်ခွေးတိုက်မှနေရာတုန်းကအပြင်လဲမပြင်ရအပြင်လဲလဲစကားမပြောရအဲ့ဒီလိုဖြစ်နေတဲ့အနေအထားမျိုးကျွန်တော်တို့ကဟိုဖမ်းသွားကြရအဲ့ဒီအထဲထဲမှာပဲနေရတာပေါ့ပြင်မှလည်းမတွေ့ရဘူး ဘယ်သူနဲ့မှလည်းစကားမပြောပါဘူ
းနောက်ပြီးတော့လေဒီတခြားတိုင်းတွေပြည်နယ်တွေမှာဒီ၄ရက်နဲ့နောက်ဆုံးထားပြီးတော့ဝန်ကြီးတွေအဆောင်ရောင်တွေပြန်အားရမယ်ဆိုပြီးပြောထားတာတွေရှိတာပေါ့နော်ဒီဝန်ကြီးချုပ်တို့ကတော့အဲ့လိုမျိုးမှားထားတာရှိပါသလားခင်ဗျအ
ဲ့အဲ့ဒါတွေတော့ဘာမှမပြောသေးဘူးကျွန်တော်ကလည်းအခုကွာကိုရောက်နေတာဟုတ်ဘာလို့ရောက်နေတော့ဟိုပြင်နေမှာတော့မရှိဘူးပေါ့အဲ့တော့ဘာမှကကြေချာနေတော့မပြောရသေးဘူးဒါပေမဲ့သူ့လုံထုံးလုံးဒီတိုင်းသွားရမှာပေါ့ဗျာဒီကာလမှာတော့ကိုတောင်းဟိုမရှိဘူးဆိုတဲ့အခါမှာကိုတောင်းမရှိတဲ့အလျောက်ပဲဒီအစိုးရနဲ့တက်ဆိုင်တဲ့ကိစ္စတွေကိုတော့သူ့လုံထုံးလုံးဒီအတိုင်းပဲလွှဲပြောင်းလက်ခံတာတွေတော့လုပ်ရမှာပေါ့အခုတော့ဘာမှမပြောသေးဘူးလုံးလုံးကျေတော့မရှိသေးဘူးခင်ဗျာ
အခုဒီမြန်မာနိုင်ငံမှာတပ်မတော်ကနေပြီးတော့ဒီရုပ်တရက်အာဏာသိမ်းလိုက်ရဲ့ပုံမှာပေါ့နော်ဝန်ကြီးချုပ်အနေနဲ့ဒီပါမြားပြောဆိုရှင်စရာရှိပါသလဲခင်ဗျာဟုတ
်အာဏာသိမ်းတယ်ဆိုတော့လုံရက်ကလုံးဝမဖြစ်တင်တော့ဘူးလေကျွန်တော်တို့နိုင်ငံသမိုင်းမှာတချိန်မကလည်းသိမ်းခဲ့ပြီးသိမ်းတယ်လို့လည်းပဲဒီနိုင်ငံရဲ့အခြေအနေဟာကမ္ဘာမှာအဆိုးအဝါးဆုံးအခြေအနေရောက်ခဲ့ပြီးပဲအဆင်းရဲဆုံးနိုင်ငံတော့ဖြစ်ခဲ့ပြီးပဲလူတွေရဲ့အသက်တွေလည်းများစွာဆုံးရှုံးဒီဥစ္စာတွေဆုံးရှုံးဘဝတွေပိစနော်အကုန်လုံးဟာပညာရေးကျန်းမာရေးအဖက်ဖက်ကအကုန်လုံးဟောကြာဆုံးပြီးတော့ဟောအနေဆုံးအခြေအနေတွေဖြစ်ခဲ့ပြီးပြီလေဒီတိုင်းဆက်လုပ်မယ်ဆိုရင်ဒီတက်ဆိုးဝါးကိုပဲရှိတယ်အဲ့တော့ဆိုးဝါးဖို့ဆိုတဲ့နေရာမှာမမျော်လင့်နိုင်တဲ့ဆိုးအဆိုးဆိုးဝါးဝါးတွေပေါ့နော်ဆုံးရှုံးမှုတွေဖြစ်လာနိုင်တယ်အဲ့ဒီအတွက်ကျွန်တော်ကအများကြီးစိုးရိမ်တယ်ဒါကြောင့်မို့လို့အခုတည်ရဝင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲကျင်းပပြီးတော့နော်ရွေးကောက်ပွဲမှာလည်းပဲအနိုင်ရတဲ့အဖွဲ့အစည်းဆိုတာရှိတာပဲဒါပြည်သူတွေကမင်းတိတ်ပြေးတာပဲပြည်သူတွေကရွေးချယ်ပြေးလိုက်တာပဲပြည်သူတွေရဲ့စံတာပဲအဲ့ဒီပြည်သူတွေရဲ့စံတာကိုလိုက်ရောဖို့လိုတယ်လိုက်နာဖို့လိုတယ်လေးစားဖို့လိုတယ်ပြည်သူတွေကိုဟိုယုံယုံကြည်ကြည်နဲ့နော်ပြည်သူတွေရဲ့စံတာအတိုင်းလိုက်လို့ဖို့လိုတယ်လို့ကျွန်တော်ပြောချင်တယ်
ဒါကတော့ပြန်လွတ်လာတဲ့ဥညီပုနဲ့မေးမြန်းခန်းဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းရဲ့ဒီ February 2ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်မြန်မာနိုင်ငံမှာဒီ November ရွေးကောက်ပွဲရလဒ်ကိုပြက်ပြက်သွားအောင်လို့ရည်ရွယ်ပြီးတော့မှစစ်တပ်ကဒီအာဏာသိမ်းဒီတော့ဆန်းစုကြည်နဲ့အစိုးရတာဝန်ရှိသူတွေကိုဆက်ဖမ်းဆီးပြီးတော့ဒီအာဏာသိမ်းထားတဲ့အပေါ်မှာပေါ့လေမကျေနပ်တဲ့အစိုးရဝန်ထမ်းတချို့ရဲ့ဒီ Civil Disobedience လှုပ်ရှားမှုတွေလည်းရှိနေပါရဲ့အထူးသဖြင့်ကတော့ဒီဆရာဝန်တွေကြားမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘဲနဲ့စန္ဒထုတ်ဖော်မှုတွေလုပ်နေကြတာပါဒီအကြောင်းကိုတော့ VOA သတင်းတောက်မတ်အိတ်သန္တာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဖို့လှုံ့ဆော်မှုတွေထွက်ပေါ်လာနေတဲ့အချိန်မှာပဲဝန်ထမ်းတချို့အလုတ်ကထွက်တာရုံးမတက်ပဲစန္ဒပြလှုပ်ရှားမှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအိတ်သန္တာထွန်းပါNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုကန့်ကွက်ကြဖို့ကျန်းမာရေးဌာနအပါအဝင်ဝန်ထမ်းတချို့စတင်လိုက်ကြတာပါ။မန္တလေးကရင်300ကလေးစီယုံကလက်ထောက်ဆရာဝန်တွေဟာဆိုရင်လဲ February 3ရက်ဗုဒ္ဓနေ့ကစလို့အစ်အစိုးရလက်အောက်မှာအလုပ်တာဝန်တွေကိုဆက်မလုပ်တော့ဘဲအနုနီးနဲ့ဆက်ညင်တဲ့လှုပ်ရှားမှုကိုစတင်ဖို့အစီအစဉ်ထားတယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့ဒေါက်တာဟိန်းဝင်းဝါကပြောပါရယ်
။အခုချိန်မှာဆိုရင်ကျွန်တော်တို့ဒီအစိုးရဖွဲ့နဲ့ရည်သူကိုယ်စားလှယ်တွေကိုဒီလက်နက်ကန်စေအစုကနေပြီးတော့ဒီတရားနည်းလမ်းမကြအာရမအာဏာသိမ်းတာပေါ့နော်အဲ့ဒီအာဏာသိမ်းတာကိုကျွန်တော်တို့ကလည်းဒီပြည်သူတွေဖြစ်တဲ့အတွက်အားလုံးပြင်တယ်ကျွန်တော်ပူးပေါင်းပါဝင်မယ်ဆိုတဲ့အကြောင်းပြောတာပေါ့နော်ကျွန်တော်တို့ကပြီးတော့တော်တော်ဆိုင်မှာတော့ကျွန်တော်တို့ကငင်းငယ်စွာဆန္ဒထုတ်ဖို့မယ်လို့လုပ်မယ်ဆိုကျွန်တော်တို့အမှတ်ရှင်ပေါ့နော်ပုံရိပ်နေနေစတင်ပြီးတော့ကျွန်တော်တို့ရဲ့ဒီတာဝန်ချက်တွေမသွားဘဲနဲ့ပေါ့နော်ဒီစေစိုးရလက်အောက်မှာကျွန်တော်တည့်ရက်မှာဝင်ပြီးတော့အလုပ်မလုပ်ဘူးပေါ့နော်ကျွန်တော်ဒီ disobedience campaign စတင်ပြီးတော့အကြောင်းပြင်ထားတာပေါ့နော်တော်တော်ဆိုင်မှာတော့ကျွန်တော်တို့ကဒီမန်လေးကရင်300ကလေးစီယုံမှာရှိတဲ့လက်ထောက်ဆရာဝန်တွေအားလုံးပါတယ်ပြီးလို့ရှိရင်တခြားဆေးရုံတွေမှာတော့တယောက်ချင်းဒါပြေပူပေါင်းပါဝင်တဲ့ဆရာဝန်တွေလည်းခုလိုရင်ဒါကလည်းရှိနေပြီပေါ့နော်တကယ်လို့ဒီဆေးရုံတစ်ခုလုံးမှာရှိတဲ့လက်ထောက်ဆရာဝန်တွေအားလုံးပါမယ်ဆိုလို့ရှိရင်ကျွန်တော်တို့အခုပြည်ထောင်ထုတ်တဲ့မျိုးပဲဒီဆေးရုံတစ်ခုချင်းစီရဲ့နိုင်ငံတက်ပြီးတော့ဆက်ပြီးတော့လုပ်သွားဖို့လည်းရှိပါတယ်ဟုတ
်အစိုးရရုံးဆိုင်ရာနေပြီးတော့ရန်ကုန်စတဲ့မြို့တွေကဆရာဝန်၊တူနာပြုတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေပါအနုနီးနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပူပေါင်းပါဝင်မဲ့အကြောင်းအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာတွေလည်းတွေ့လာရပါတယ်မန္တလေးတိုင်းညောင်ဦးစေယုံကဒေါက်တာစီတူကျော်ကတော့အစိုးရဝန်ထမ်းတွေအားလုံးအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ကြဖို့တိုက်တွန်းထားပါတယ်
။ကျော်ပါလို့တော့ဆိုကျွန်တော်တို့ကတော့ကျွန်တော်တို့တက်မိုက်ဌာနလीနော်။တက်မိုက်ဌာနဘက်ကနေဒရက်တာအားလုပ်တာပဲလी။ကျွန်တဲ့ပြည်သူတွေကလည်းသူကလည်းသူတို့ပြီးတော့ကျွန်တဲ့အစိုးရကျွန်တဲ့ဖွဲ့တွေပါလား။ကျွန်တဲ့ဝန်ထမ်းတွေပါပါလာရင်တော့ပို့ပြီးတော့ထိရောက်မှတင်ပါတယ်။ဒီရန်နေရာဆိုတာနိုင်ငံတော်ရန်နေရာဆိုတာကျွန်တော်တက်မိုက်တခုတွေမှာမဟုတ်တာနော်။ကျွန်တော်တို့ကစားတော့ကျွန်တဲ့ဟိုဟာတွေပါပါလာမယ်လို့မျှော်လင့်တာပါပဲနော်။
The chain name of it, Anna, they never look at go sending it in a soya jatan, a moot henry, sit soya, ocho yi yeniao, yasai an lo jabole. But manning a losaya, janda tamagamia, a pejo, baka taga, digniva, take don't like barre. Bakata, a perduria, okata, uang bison, puaro, a jam a pet and nina, sanyo, take don't yalu, yaware.
The yenia never tell you, you know, the Anna, the yanak, the better, you know, the new, you do, tatuya, when any, the new, I do not, you know. ลงแม้สิเนี่ยตะกูบ่เนาะทุนนี้ตะกอมมาดีซ่ามาสิเนี่ยกูช้าลงแม้สิเนี่ยไอ้ตอนหลังบ่ต้นหลังบ่ซื้อตัดแล้วเราตัดแล้วไปต้องสอบบ่เนาะเราดีซ่าอานาตั้งน่ะหาเราตั้งอยู่จองเกซ้วยฉะไปซ้วยฉะเนี่ยสิเดตะมันที่ช่างก็ซ้วยฉะกันแล้วสิเดเราก็บ่รู้มาตะคํามาบ่เนาะตะไหนเนี่ยนี้แล้วเนี่ยเราก็ต้องมาติดเดโอเคเราไม่ต้นหลังตั้วสุยเราไม่ต้นหลังเนี่ยจู้แซกกูเราไม่ญู้แซกที่ทันกะตั้วออกไปเลย
တိုင်းပြည်အာဏာကိုလွှဲပြောင်းယူလိုက်ကြောင်းမနေတော့တရားဝင်ကြေညာလိုက်တဲ့နေ့မှာပဲတက်မတော်ကတော့အရသာအစိုးရအဖွဲ့ဝင်တွေကိုဖယ်ရှားလိုက်ပြီးအစိုးရအဖွဲ့ဝင်အသစ်တွေကိုလည်းကြေညာခဲ့ပါတယ်ရှင်ကျွန်မအင်တာနက်ထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ် ဖြူရီမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ဖြူရီမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။အက်ပ်လ်နဲ့အန်ဒရိုက်ဖုန်းနဲ့မျိုးစလုံးအတွက်သက်ဆိုင်ရာအက်ပ်စတိုးတွေမှာတင်ထားပါတယ်။အန်ဒရိုက်ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone
ဖေဖော်ဝါရီလ၂ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဒိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းတဲ့အခြေအနေအထိဘာကြောင့်ရောက်သွားသလဲဆိုတဲ့ဆွေးနွေးကြမ်းကိုတော့မကြခင်မှာဆက်ပြီးတော့နားဆင်ရပါအောင်မယ်ရှင်။အခုအရင်ကတော့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ပြည်တွင်းပြည်ပဖ
ဲ့ပတ်သက်ပြီးတော့အရေးပေါ်အစည်းအဝေးခေါ်ထားတာရှိပါတယ်။ဆိုတော့အခုမြန်မာနိုင်ငံမှာဆက်အနာတိန်တဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒါနိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေပို့ပြီးတော့ထင်ရှားလာတယ်ပြီးတော့ PR တွေလည်းပို့ပြီးတော့ဖြစ်လာမယ့်အလားအလာတွေတွေ့နေရတာပေါ့ဆိုတော့ဒီ PR တွေကဘလောက်ထိညာပို့ပြီးတော့ပြင်းပြင်းထန်ထန်ရှိလာနိုင်မယ့်အလားအလာတွေရှိနေလဲလက်ရှိမှာ
ကုလသမဂ္ဂတွင်းမှုချုပ်ရဲ့ထူးကိုစလေခရစ်ဘတ်ဂနာရှိတယ်သူကအဓိကမြန်မာနိုင်ငံနောက်ဆုံးအခြေအနေကို briefing လုပ်မှာပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်တွေကိုရှင်းပြမှာအဲ့တော့ရှင်းပြပြီးတော့မှအဖွဲ့ဝင်နိုင်ငံတွေကဆွေးနွေးကြမယ်အဲ့တော့ဒီပေါ်မှာမူတည်ပြီးတော့လုံခြုံရေးကောင်စီဥက္ကဋ္ဌကနေကြီးညာချက်ပဲထုတ်မလားဆုံးဖြည့်ချက်တစ်ခုခုမူကြမ်းတစ်ခုခုပြင်ကြမလားအဲ့ဒါပေါ့အခြေအနေပေါ်မူတည်တာပေါ့ဒါပေမဲ့ခုနပြောလို့အခုကမြန်မာနိုင်ငံအာဏာသိမ်းမှုဆက်အာဏာသိမ်းမှုကလည်းလောလောလတ်ဖြစ်နေတော့နိုင်ငံတော်တော်များစိုးရိမ်ချက်တွေလည်းတော်များပြောထားကြပြီလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတော်များလည်းပြောထားတယ်ဥမာAmerican ပြည်အောင်စုဆိုရင်တော်တော်ပြင်းထန်ထန်ပြောထားတယ်။ American ပြည်အောင်စုကထူးခြားချက်ကအခုသမ္မတတက်တက်လာတဲ့အခါမှာသူကပြောထားတာကနိုင်ငံခြားဆက်ဆံရေးမှာ multilateral နည်းနဲ့သူလုပ်မယ်လို့ပြောထားတယ်။ပြောတော့အဲ့တော့ဖြစ်နိုင်တာကအခုက multilateral ဆိုတော့ကုလသမဂ္ဂကိုအခြေခံတဲ့ PR ပေးမှုတွေသူလုပ်လာမယ်ခုနပြောလို့လန်ထက်မကြောင်းဘူးလို့ဘာလို့ဒါမျိုးပေါ့နော်။ပြင်းထန် PR မျိုးတွေလာတယ်လို့ပဲ American ကိုယ်တိုင်ကလည်း unilateral တူးချင်းသူ့တနိုင်ငံချင်းကသူပြောထားတယ်နိုင်ငံရေးဌာနကအခုဒီဒီမိုကရေစီနောက်ကျောင်းပြန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုသူတို့ပြောင်းထန်တာရေးယူမယ်လို့ပြောထားတယ်အဲ့တော့အခုဆိုမဲ့ဒီဆန်ရှင်ပေါ်အရေးယူမှုတွေနဲ့ပြန်ပြီးတော့ပြန်သုံးတက်နေပြီဆိုတော့
အမေရိကန်ဘိုင်ဒန်ကိုယ်တိုင်ပဲမနေရချင်တာချက်သူထုတ်
ပါဟုတ်ပါတယ်ဟုတ်တယ်ဟုတ်တယ်အဲ့တော့အမေရိကမြန်မာနိုင်ငံမှာဒီစစ်ကောင်းဆောင်နေတဲ့ဒီတာဝန်ရှိသူတွေကိုတိကျအရေးယူမှုတွေရှိလာနိုင်တယ်လို့ပဲကုလသမဂ္ဂဘက်မှာနိုင်ငံတကာ PR တွေပေးဖို့အတွက်အမေရိကန်ကလည်းပြင်ဆင်နေတယ်အဲ့တော့ဒီအချိန်တွေကဟို PR တော့တော်တော်လေးတက်ရောက်လာမယ်ဒါပေမဲ့ထူးခြားချက်ကတခုရှိရမှာကျွန်တော်တရုတ်နိုင်ငံရုရှားနိုင်ငံသူတို့ကအရင်တည်းကဗီတိုလည်းရှိတော့မြန်မာရေးဆိုရင်သူတို့ပယ်ချတာဟုတ်တယုတ်ကလည်းဒီမတိုင်မှာပြောထားတယ်မြန်မာနိုင်ငံရေးကအခုသူတို့စောင့်ကြည့်နေတယ်စိုးရိမ်နေတယ်ဘက်ပေါင်းစုံနဲ့သူတို့နှိမ့်နိုင်မယ်ဆိုတာပြောထားတယ်အဲ့တော့တခုပဲကျွန်တော်သတိထားမိတာကတရုတ်နိုင်ငံကအရင်တုန်းကတော့စစ်ဆိုးရလက်ထက်တုန်းကတော့စစ်ဆိုးရဘက်ကပြပြတော်တော်ရက်ခဲ့တယ်အဲ့အချိန်ကာလအောင်တော့ဒေါ်ဆန်းစုကြည်နဲ့ဒီမိုစီအင်အားစုကိုမြင်တာကအနောက်လူတွေလို့မြင်တာရှိတယ်။ဒါပေမဲ့ ဒီပြီးခဲ့တဲ့ကာလ၄နှစ်တာကာလအတွင်းမှာဒေါ်ဆန်းစုကြည်နဲ့တော်တော်လေးတော့နီးကပ်ဆက်ဆံခဲ့တာရှိတယ်။ဒေါ်ဆန်းစုကြည်နဲ့အလုပ်လုပ်လို့ရပါသလားဆိုတဲ့ idea တိကျမှစဉ်းစားချက်တိကျမှရှိထားတယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဆိုလိုတာကတရုတ်ကသူ့ရဲ့ရည်ရည်ချက်ကိုဘယ်လိုလုပ်လဲဒါတော်တော်စိတ်ဝင်စားဖို့ကောင်းပါလေ။အဲ့
တော့
ဒါပဲခုနပြောလို့ပေါ့ဒီနိုင်ငံတကာဖိအားဆိုတာကမြန်မာနိုင်ငံအပြောင်းလဲအတွက်ပံ့ပိုးမှုတစ်ခုပါပဲတကယ်တမ်းပြည်တွင်းမှာအဓိကပါ
ဟုတ်ကဲ့ကုလသမဂ္ဂမှာအရင်ဆိုရင်လဲဒါဆုံးဖြတ်ချက်တွေထွက်လာပြီဟေ့ဆိုလို့ရှိရင်လို့တုံ့ပြန်မှုကမတူကြဘူးတရုတ်လိုစောစောကကုသညူပြောခဲ့တယ်လို့ပေါ့နော်တရုတ်လိုရုရှားလိုကဗီဒီယိုအနာသုံးပြီးပေးတာရှိရဒါပေမဲ့ဒီတစ်ချိန်ကတော့စိတ်ဝင်စားစရာကောင်းတာကစောစောကပြောတယ်လို့ပို့ပြီးတော့များဟိုပို့ပြီးထိရောက်မှုရှိတဲ့ဖိအားမျိုးများတွန်းအားမျိုးများဖြစ်လာမလားဆိုတော့ဒါကျွန်တော်တို့ဖြစ်နိုင်ချေပေါ့လေ။ဘာဆိုဆိုပြောတယ်လို့တရုတ်ကမြန်မာဆိုရနဲ့အရင်ဆက်ဆံခဲ့တဲ့အနာအလီဓာတ်တွေမှာစဉ်းစားချက်တွေ
အများကြီးတော့ကြောင်းမယ်လို့မထင်ဘူး။မထင်နိုင်သေးဘူး။တရုတ်ကတော့ခုနကသူတို့ဆက်ဆံမှုကဟိုနီးနီးကပ်ကပ်ဆက်ဆံပြီးတော့ဟိုတွန်းတက်တိုက်သူတို့ကအနီးကပ်ပုံးပြီးတော့ဟိုတွန်းတိုက်တဲ့ဟာများတယ်။ဟိုလူသိရှင်ကြားဆန့်ကျင်ပြောဆိုတာမျိုးတော့တရုတ်ကလုံးလည်းလုံးထားမရှိတော့တရုတ်ရဲ့ခြေလောင်းကိုတော့ကြည့်ရမှာပေါ့လေ။ဒါပေမဲ့ခုနကလည်းကျွန်တော်သတင်းမှာတင်ပြခဲ့တယ်လို့ပဲဒေသတွင်းနိုင်ငံတွေမှာထိုင်းတို့နောက်ကိုဖိလစ်ပိန်းတို့ဆိုရင်တော့ဒါကဗမာပြည်ကိစ္စအိန္ဒိယပြဿနာပါပဲဆိုတာမျိုးတော့ပြောနေကြတာပေါ့လေ
ဆိုတော့ဒါကတော့ပြည်ပဖိအားပေါ့ဘယ်လိုဖြစ်ပြည်ပဖိအားကလည်းဆိုရင်မကင်းဖြစ်တဲ့အတိုင်းတိုးတိုးလာသေးတော့ဖိအားတိုးလာတယ်ပေါ့တော့ရှိရပါတော့ပြည်တွင်းမှာလည်းကျွန်တော်တို့အခုဆိုလို့ရှိရင်ဒါဟိုလမ်းမပေါ်ထွက်ဆန္ဒပြတာတွေကတော့ဒါစစ်တပ်ကိုထောက်ခံတဲ့ဆန္ဒပြမှုတွေရှိတယ်ကန့်ကွက်တာတွေတော့မရှိဘူးဒါပေမဲ့ပြည်သူတွေကြားမှာမကျေနပ်မှုတွေရှိနေတယ်ဆိုတာကတော့ပေါ်လွင်တဲ့အခြေအနေတွေရှိနေတယ်အဲ့တော့ဒီပေါ်မှာပြည်တွင်းတုံ့ပြန်ချက်တွေကလက်ရှိမှာဘယ်လိုပုံစံနဲ့ရှိနေလဲ
အခုကတကယ်တော့ပြောရင်ထင်ရှားရှားစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေဘာမှတော့မတွေ့သေးဘူးအာဏာသိမ်းတာကိုထောက်ခံတဲ့ဆန္ဒပြမှုတွေပဲကျွန်တော်တွေ့နေရတယ်ဒါပေမဲ့ကျွန်တော်မြင်တာကအခုကဟိုကမ်ပိန်းတွေပေါ့နော်ဟိုတဖြည်းဖြည်းနဲ့ civil disobedient ဟိုကတော့သူတို့ပြောတယ်အစိုးရနဲ့အာဏာပိုင်နဲ့မပူပေါင်းဘူးကိုယ်ရင်ကနေဒီလက်မခံဘူးဆိုတဲ့ဟာကိုတင်ကြတာပြမယ်ဆိုရယ်လှုပ်ရှားမှုတွေတော်များတွေ့လာတယ်ဥပမာဆိုလို့ရှိရင်ကျမကြီးဝန်ထမ်းတွေပေါ့နော်အခုကကိုဗစ်ကပ်ရောဂါအချက်တဲလေးဖြစ်နေတော့ကျမကြီးဝန်ထမ်းတွေရဲ့အခက်အခဲကအခုချိန်ကရေးကြီးတယ်အဲ့တော့ဥပမာဆိုလို့ရှိရင်မန်လေးဂရင်300မှာရှိတဲ့ဆေးရုံကျမကြီးဝန်ထမ်းတွေကဆူရနဲ့မပူပေါင်းနိုင်ဘူးဒါပေမဲ့သူတို့လုံဆရာရှိတာတော့လုံမယ်ဒါမျိုးပြောလာရှိတယ်နောက်ကျွန်တော်ကြားတယ်နေပြီးတော့ဂရင်1000လဲအလားတူလုံနေတယ်အဲ့တော့ MOHS ဒီကျမကြီးဝန်ထမ်းတွေကသိကြပေါ့နော်ဒီဆရာဝန်ကြီးတွေကိုနိုင်ကလည်းသူတို့ရဲ့ Facebook တွေမှာရေးပြီးတော့တချို့ဆိုရင်ယာလူကနှုတ်ထွက်တာတွေနောက်တချို့ဆိုရှင်ငါတို့ရဲ့တမနာကဥပွင့်မြင့်ပဲဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေတော်တော်ထင်ရှားတွေ့လာဆိုလိုတာကဒီကျမကြီးဘက်ကအတိုင်းဝဲရဲ့ကမ်ပိန်းကတော်တော်ထင်ရှားထွက်လာတယ်။အလားတူပဲခုနကရုပ်ရှင်ဂီတာထင်ရှားတဲ့လူတွေဥမာဆိုရင်ရုပ်ရှင်မသားဒေါင်းတို့ဆိုတော့နီနီခင်ဇော်တို့ဆန်းဆိုင်ခန်းလိုက်တော့ပါပါတယ်။သူရဲ့ဒီလူမှုကွန်ရက်ပေါ်တွေမှာဒီဆန္ဒတင်တာကိုမကျေနပ်ဘူးဆိုတဲ့ဟာတွေသူတို့ထုတ်ပြောလာကြတယ်ရေးသားလာကြတယ်။အလားတူပဲကျောင်းသားသမဂ္ဂတွေကလည်းထုတ်ပြန်တာရှိတယ်။အဲ့တော့ပုံစံတော့ချက်ချင်းထပ်ပြီးဆန္ဒပြတဲ့ပုံစံမျိုးတော့ကျွန်တော်မရှိဘူး။ဒါမှမဟုတ်ဘယ်လိုကမ်ပိန်းလိုဟာမျိုးတွေတော့ကျွန်တော်စပြီးတော့တွေ့နေရတယ်ဗျ။
ဆိုတော့ဆိုလိုတာကဟိုမချေနှက်မှုတွေရှိပေမဲ့ဒီထောက်ဖော်တဲ့နေရာမှာပုံစံကတော့ဟိုလမ်းမထွက်ပြီးတော့ဆန္ဒပြတာမျိုးထက်ဟိုဒီပုံစံဒီတစ်မျိုးနဲ့ပေါ့နော်။ဒါအာဏာရှင်ကိုဆန့်ကျင်တယ်ဆိုတာတော့ပြတာတွေကတော့ဒါပို့ပြီးတော့ရှိလာတယ်လို့ပြောလို့ရမှာပေါ့
။ဟုတ်ပါတယ်။ပြောမှဆိုရင်တော့ဗျာခုနဆက်အာဏာသိမ်းတာကျွန်တော်တို့မှီတာဆို88ခုနဲ့အာမတူတာတွေရှိတယ်88အနာသိန်းတုန်းကဒီကံပြောရင်ကျွန်တော်ခုနကဒီဆန္ဒပြမှုတွေအကြီးကြီးတွေဖြစ်တယ်တပ်ဖြတ်တာတွေရှိတယ်ရုံးဝန်ဆန်ခတ်မှုတွေရှိတယ်ဒီအခြေအနေပေါ်မှာသိန်းတော့လူတွေရဲ့သဘောကအရှိန်ဟုန်ကောင်းနေတယ်အဲ့တော့တံပြန်မှုကလည်းကြီးတယ်ခုနေသားပြောလို့ဆိုရွက်ကောက်ပွဲလည်းပြီးသွားပြီအေးစစ်စစ်ပဲအနိုင်ရတာဘာလို့လဲဆိုတော့လည်းကြီးညာပြီးသွားပြီလူတွေကြားမှာလည်းပျော်ပျော်ရွှင်ရွှင်နဲ့ရှိနေတယ်ခုနကပြောလို့ပေါ့မဲမတမအောင်ကန့်ကွက်တာတွေရှိတာပေါ့ဒါပေမဲ့လူအများစုကတော့အေးစစ်စစ်လေးဖြစ်တဲ့အချိန်မှာသိမ်းလိုက်တာဟုတ်ဒီပေါ်မှာလည်းလူတွေရဲ့ခံစားချက်ကကြီးတယ်ဗျရွက်ကောက်ပွဲဆိုတာကတော့ရွက်ကောက်ပွဲတိုင်းမှာမတမာမှုတွေရှိကြတာပဲဒါမှကျွန်တော်ပြန်ကြည့်တဲ့အခါမှာရွေးကောက်ပွဲကတကယ်တမ်း systematically ဟိုမဲလိမ်မှုတွေဖြစ်နေလားပါတီတရက်ကမတမာမှုတွေလုံနိုင်မလားအဲ့ဒါကိုကြည့်ကြတာဟုတ်အဲ့တော့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဒါမှလူရဲစိတ်ထဲမှာဒါမှရွေးလိုက်တဲ့သူတို့ကိုယ်တိုင်ယူလိုက်တဲ့မဲကပေခံရတယ်ဆိုတာခံစားချက်ကတော်တော်လေးကြီးမားဖြစ်နေအဲ့တော့တုံ့ပြန်မှုကလည်းကျွန်တော်ထင်တယ်88လို့တုံ့ပြန်တာမဟုတ်ဘူးတဖြည်းဖြည်းနဲ့တုံ့ပြန်တာကျွန်တော်သတိထားမိတယ်ခုနပြောလို့ဟိုအခုဆိုလို့ရှိရင်ညဘက်ဖျောင်းနိုင်မီကိုရင်ရှိမှာထုံမီစနာပြမယ်ဆိုတော့ကမ်ပိန်းတွေတော့ကျဲလာတယ်တချို့ခုနကျွန်တော်ကြည့်တာဆိုရင် Facebook မှာတချို့နေရာလေးတွေမှာလုံနေရာလေးတွေအောင်မှာတွေ့နေရတယ်ဗျာဟုတ်လား
ဟိုညင်ညင်ကြံ့ကြံ့နဲ့ပေါ့အကြမ်းမဖက်တဲ့အနေနဲ့ဟိုကိုယ့်ရဲ့ဆန့်ကျင်မှုပြရတဲ့သဘောပေါ့လေဆိုတော့အဲ့ဒါဟိုမနေ့တော့တခုရှိရမနေ့တော့ကြတော့ဒီဒေါ်ဆန်းစုကြည်ကလည်းဒါပြည်သူတွေအနေနဲ့အာဏာရှင်ကိုဆန့်ကျင်တာကိုပြကြပါတော့ဘလို့ပုံစံနဲ့ပြရတော့မပြောဘူးပေါ့နော်ဒီအာဏာသိမ်းတာကိုတော့ဆန့်ကျင်ကြပါဒါကိုကန့်ကွက်တဲ့အကြောင်းပြကြပါဆိုပြီးစာထွက်လာဒါပေမဲ့အဲ့ဒီစာနဲ့ပတ်သက်ပြီးတော့လေတော်တော်လေးတော့
ဟိုရ
ုပ်တဲ့အစ်စ်မဟုတ်ဘူးလို့အစ်စ်ဆိုတာကြီးလည်းတွေ့ရတယ်
အဲ့ပါစာထဲမှာထူးခြားချက်ကတက်မတော့အာဏာသိမ်းခြင်းကိုပြည်သူလူထုအနေဖြင့်လုံးဝလက်မခံဘဲတခက်နဲ့ဆန့်ကျင်တုံ့ပြန်ကြပါလို့တိုက်တွန်းလိုက်ပါလေတဲ့အဲ့တော့ဒီပေါ်မှာဒေါ်ဆန်းစုကြည်ကြီးတာဟုတ်ပါ့မလားတန်တရားရှိတယ်ဒါပေမဲ့NLD ရဲ့ ဒေါက်ဆာဆွကြည်နဲ့လည်းတောက်လျှောက်နီးကပ်ရှိခဲ့တယ်။နောက်တစ်ခါ NLD ပါတီရဲ့သဘာဝအဖွဲ့ဝင်တူလည်းဖြစ်တဲ့ဦးဝင်းထိန်ကိုတိုင်က RF သတင်းစာနာကိုပြောတာ။ဒါကဒေါက်ဆာဆွကြည်ရဲ့ကိုတိုင်ပြောတဲ့စာသူထုတ်တယ်သူအာမခံပါတယ်ဆိုပြီးတော့ပြောလာတာရှိတယ်။ဒီလိုသဘောရဆိုရင်တော့အနေဒီချိုအမတ်ကအိမ်မှာပဲနေပါလို့ပြောပြောနေပေမဲ့ဒေါက်ဆာဆွကြည်ကတခဲနဲ့ဆန့်ကျင်တုံ့ပြန်ကြပါလို့ပြောတဲ့သဘောတော့တက်ရောက်နေတယ်။အဲ့တော့ဒီအခြေအနေပေါ်မှာကျွန်တော်တို့စောင့်ကြည့်ရမှာပေါ့လူလူဘက်ကတုံ့ပြန်မှုတွေဘယ်လိုရှိလာမလဲ။ခုနကကျွန်တော်ပြောလို့မတူတဲ့တုံ့ပြန်မှုတွေတော့အများကြီးရှိတယ်။တက်ဆက်သေးကျွန်တော်ပြောချင်တာကဟိုတကယ်တော့ပြောရရင်တော့အစိုးရဘက်မှာရင်ဆိုင်ကြရတော့အများကြီးပဲဟိုမနေ့ကဆိုရှင်မကင်ဖြူတူလည်းတွေ့မယ်အစိုးရကနေပြီးတော့ဒီဝင်ကြီးတက်တီကြီးညာတယ်နိုင်ငံကြီးဝင်ကြီးဆိုဥပနာမောင်းလွင်ဒါလူဟောင်းတွေကဆိုဥအောင်နိုင်ဦးလောက်ပဲကျွန်တော်သတိထားမိတယ်အဲ့တော့ DR တွေကသူတို့ရင်ဆိုင်ရပါတယ်အများကြီးပဲနိုင်ငံတကာမှာအခုဆို ICC အမှုလိုဟာမျိုးရှိတယ် ICC အမှုကဆိုရင်တစ်နှစ်ကျော်လာပြီနောက်သူ report တွေတင်ရမှာရှိတယ်ကိုယ်တိုင်သွားလျှောက်လွှဲရမှာလာတော့မယ်တရားသူကြီးအဖွဲ့ခုံရုံးတွေပါတွေဖွဲ့ထားရရှိတယ်။အဲ့တော့ဒီပြဿနာတွေကဒေါ်ဆန်းစုကြည်ကကင်တွယ်ခဲ့တာ哦။ဒေါ်ဆန်းစုကြည်ကင်တွယ်ခဲ့လို့လည်းတကယ်တကယ်ဒေါ်ဆန်းစုကြည်ကပြစ်တင်တာတော့မှရှိတယ်။ကာပေးရမလား။အခုကစစ်စိုးကတိုက်ရိုက်တွေ့ရပြီဒီကိစ္စက။အဲ့တော့ဒါကတော်တော်ကြီးကိုသူတို့အတွက် challenge ပဲ
။ကျွန်တော်တို့ဒီဆွေးနွေးပွဲကိုတော့ဒီလောက်နဲ့ပဲရက်ချင်ပါတယ်။အချိန်ကတက်လည်းရှိနေတာကြောင့်ပါ
။ဒါကတော့ VOA မြန်မာပိုင်း editor ကိုသားညုံဦးနဲ့မက်ခင်ဖြူထွေးတွေဆွေးနွေးခဲ့ကြတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီအင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်အထိဘာကြောင့်ရောက်သွားတာပါလဲ။အာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကလူထုအနေနဲ့ရောကုရကယ်ရမယ့်အခြေအနေဖြစ်နေပါပြီလားစတာတွေကိုအခုဆွေးနွေးကမှနားဆင်ရမှာပါ။အမေရိကန်မှာရှိနေပြီးတော့မြန်မာအရေးကိုမပြတ်ဆောင်ကြည့်လေ့လာနေကြသူတွေဖြစ်တဲ့ဒေါက်တာတင်းဆွေ၊ဒေါက်တာတင်မောင်သန်းတို့နဲ့ကိုကျော်ကျော်သိန်းကမေးမြန်းဆွေးနွေးထားပါရရှင်။
ဒေါက်တာရင်းဆွေဒေါက်တာတင်မောင်သန်းဒီ UI ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျဟုတ်ကဲ့ခင်ဗျာမင်္ဂလာပါ
အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်ကတနင်္လာညအမေရိကန်စံတော်ချိန်6:45မိနစ်ပါဝင်ခြင်းဆိုတော့မြန်မာစံတော်ချိန်ဆိုရင်တော့အင်္ဂါမနေ့6:15ပါဝင်ခြင်းပေါ့နော်ဆိုတော့ကျွန်တော်တို့ဆွေးနွေးတာဒီအခုရှိနေတဲ့အချိန်အတွင်းမှာဆရာတို့ကျွန်တော်တို့ရထားတဲ့အချက်လက်တွေပေါ်မှာထိခံပြီးတော့ကျွန်တော်ဆွေးနွေးကြရတယ်လို့ပြောလို့ရမှာပါ။ဘယ်လိုဆိုဘာဖြစ်ချင်းတွေက fluid ပေါ့နော်။အချိန်မျိုးပြောင်းနိုင်တယ်ပြုတ်နိုင်တယ်အချိန်မျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ရှိနေတဲ့အချိန်အတွင်းမှာရတဲ့အချက်လက်ပေါ်မှာပဲကျွန်တော်တို့ထိခံပြီးဆွေးနွေးကြမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမအဦးဆုံးသိချင်တာကဆရာရော်ဒင်းဆွေအရင်ဆုံးပြောပေးပါ။ဆရာရော်ဒင်းဆွေဆိုတာကဒါက1990မှာလည်းပဲ68လှုပ်ရှားမှုမှာပါတယ်1990မှာလည်းပဲဟလားပလဲရနေပြီးတော့ရုပ်ောက်ပွဲဝင်ခဲ့တယ်ဒီအခြေအနေတွေအကုန်လုံးကိုဖြတ်တန်းခဲ့တာဆိုတော့ဗမာပြည်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးလို့ဆရာကြားလိုက်ရတဲ့အချိန်မှာဆရာရဲ့ပထမဦးဆုံးစိတ်ထဲမှာဖြစ်တဲ့တုံ့ပြန်ချက်ဘာပါလဲဆရာဆရာတော်တင်ဆို
ဒီလိုပြအာဏာသိမ်းတယ်လို့ပြောရအောင်ကျွန်တော်အချိန်စောင့်ခဲ့ရသေးတယ်အချိန်ဆိုတာသတင်းတွေရဲ့တက်လာတဲ့အချိန်ဖြစ်စဉ်တွေကိုစောင့်ခဲ့ရပြီးမှအနာသိနေဆိုတဲ့ကြီးညာချက်ထုတ်မှသာလျင်ကျွန်တော်တို့အနာသိနေဖြစ်တာဟုတ်သို့တော်လည်းသိတော့မယ်ဆိုတဲ့သိနိုင်တယ်ဆိုတဲ့တင်ကတော့လွန်ခဲ့တဲ့ရက်ပိုင်းကကျွန်တော်တို့ရတာပေါ့နော်မနေ့ကလွန်ခဲ့တဲ့24 နှစ်အတွင်းမှာပထမအဦးဆုံးကျွန်တော်ခိုင်ပါတယ်လို့ထောက်ကူပြုတဲ့တင်ကတော့တယ်လီဖုန်းတွေဖြတ်ပြီး Wi-Fi ပဲရှိတော့တယ်ဆိုတဲ့တင်တစ်ခုပေါ့မန္တလေးတက်လာအဲ့နောက်ခဏနေတော့ဘသူတွေတော့ဖမ်းပြီဘသူတွေတော့ဖမ်းပြီပေါ့နော်ကရားအေကရင်အေရဝတီစသဖြင့်ဖမ်းပြီနောက်ဆုံးတကNRC CEC တွေဖမ်းပြီဘသူတွေပတ်ပြီဆိုတဲ့သတင်းနဲ့နောက်ဆုံးမှာတော့ဟလာနိုင်ငံတကာ TV သတင်းကဖြစ်နိုင်သောအာဏာသိမ်းခြင်းဆိုပြီးသူကလာတယ်သူကဒါတော့အာဏာသိမ်းပြီလို့မပြောသေးဘူးပေါ့နော်အဲနောက်ဆုံး1ဟလာ2021ဆိုတဲ့ဟာပေါ်လာတော့မှဖတ်ရတော့မှတရားဝင်အာဏာသိမ်းတယ်လို့ဟိုကြားတာပေါ့သို့တော်လည်းအဲ့တရားဝင်ဆိုတဲ့စကားလုံးမဖြစ်ခင်တည်းကကျွန်တော်ကြားလိုက်ရတဲ့သတင်းမှာခံစားမှုကတော့ကျွန်တော်ဗမာဆိုးစကားမှာပြုသူအပြစ်ဖြစ်သူအဟောင်းအခုတော့ပြုသူအသစ်ခံရသူအဟောင်းခံရသူမြည်ပြီးပြီးသူလူလူနဲ့တိုင်းပြီးပြီဖြစ်ပါတယ်အဲ့တော့ခံရပြန်ပြီသိင်းတဲ့လူတွေကတော့လူတော့ပြောင်းတယ်ခံရတဲ့လူတွေကဒီတိုင်းပါပဲလို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျောက်တမုံတန
်ဟုတ
်အာနာသိင်းတဲ့ဆိုတဲ့တရင်ကြားတဲ့ချိန်မှာဆရာစီတယ်မှာပထမဦးဆုံးဖြစ်တဲ့ဟာဘာပါလဲဆရာ
ကျွန်တော်ကတော့စိုးစိုးတဲ့ကသိင်းမယ်လို့ပြောနဲ့ထားတယ်ပေါ့နော်ဒါပေမဲ့ဟာဒါသိင်းကလည်းတရင်တွေကိုကြားလိုက်ရတဲ့အခါကျတော့ဆရာဝင့်တွေပြောတာပဲသွားပြီးတတိယတော့ပေါ့ဆရာကျွန်တော်တို့ဒီအချိန်မျိုးကိုကျွန်တော်တို့ view ရင်းမှာလုံးဝမေ့ခဲ့ဘူးတဲ့ချက် ောင်းဝင်တရားပြန်ဖြေတယ်တကလုံးနှလုံးပဲရှိတယ်ဘာလဲဆရာလို့ပြီး tree trunk ဒါပဲ
ဆရာစီတယ်မှာဆရာစီတယ်မှာအရင်ဆုံးဖြစ်လိုက်တာအဲ့ဒါပဲ
ဒီဇာလမပြီးဘူးမိုက်လုံးကြီးတဲ့ဇာလမားရေလူစောက်ဝင်ပြီလားလို့ဆရာကြီးသခင်ပတ်တော်ကလွတ်လပ်ရေးမရဘူးတိုက်ပွဲမှာတို့မှာစီယုံစာရမှာပေးခဲ့ဘူးတယ်နော်လူစောက်ဝင်ဖို့မလုပ်ခဲ့တဲ့အပြင်ကိုကျွန်တော်ခွေးစောက်ဝင်ဖို့ပဲလုပ်တယ်လို့ပြောပါမယ
်ဆရာတော်တင်းဆွေပြီးခဲ့တဲ့ရက်တွေတုန်းကဟာလာဒီစစ်ကောင်းဆောင်ပိုင်းနဲ့ဒီကတော့ဘူဂျုံမှုကြီးမဲအောင်လိုင်းတို့အပိုင်းနဲ့ဒေါ်ဆန်းစုကြည်တို့အပိုင်းနဲ့ညှိကြတယ်ဆွေးနွေးကြတာဒါကျွန်တော်တို့အားလုံးဟိုတရင်ဝင်တင်မပြုတ်နိုင်တဲ့နီလန်းနေရာတွေကျွန်တော်တို့သိထားပြီးသားညှိကြတယ်ဆွေးနွေးကြတယ်ဆိုတာသိကြတယ်ဆိုအဲ့ဒီသကဝိုင်းမှာထိုင်ပြီးတော့ညှိကြတာဆွေးနွေးကြတာကနေပြီးတော့ဘာကြောင့်အခုလောက်အထိအာနာသိမ့်နေဟာလာတိုင်းပြည်ကိုကြောက်တွင်းနဲ့ရောက်တဲ့အဆင့်တိဖြစ်သွားရတယ်လို့ဆရာတော်တို့ဆွေးတွေးပါတယ်လေဆရာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့1988ကနေနောက်ပိုင်း2010မတိုင်ခင်အတွင်းမှာအမြဲတမ်းပြောကြတယ်အထူးသဖြင့်နိုင်ငံတကာနဲ့တခါမြန်မာလူမျိုးသုံးသက်သူတွေကပြောကြတယ်ဒေါအောင်ဆန်းစုကြည်အလွန်ကောင်းပါလေရှော့ပေးပါလားဆိုတဲ့ပြောဆိုမှုပေါ့နော်ကဲဒီတခါကိုအာနာသိန်းလောက်အောင်ဒီဖြစ်လောက်အောင်ဒေါအောင်ဆန်းစုကြည်သို့မဟုတ် NLD ခေါင်းဆောင်ပိုင်းကရှော့မပေးခဲ့ဘူးလားဆိုတဲ
့မလိုက်လျော်ဘူးလား
မိကွန်တခုဟုတ်ကဲ့မလိုက်လျော်ဘူးလားအဲ့ဒီမှာအခုနောက်ဆုံးအခုချိန်ထိကြားရသိရတဲ့သတင်းအရာဆိုရင် NLD ဘက်ကတက်ဆွမ်းသလောက်လိုက်လျောမှုလုပ်ဖို့အစဉ်သင့်ရှိခဲ့တယ်အဲ့ဒီအစဉ်သင့်ဆိုဒီမှာ2008ဖွဲ့စည်းပုံအောက်ကတက်ထားတဲ့အစိုးရ2008ဖွဲ့စည်းပုံရရွေးချယ်ထားတဲ့ရွေးကောက်ပွဲရလက်ကနေအခြေခံပြီးသူတို့ပြောပါလိမ့်မယ်သောသော်လည်းပဲအဲ့ဒီကနေကြော်ပြီးတော့ဘောင်သို့မဟုတ်ဥပဒေသို့မဟုတ်စီကံသို့မဟုတ်အစင်လာကိုကြော်ပြီးတော့တောင်းဆိုမှုတွေရှိခဲ့လို့သားလေရင်ဒေါအောင်ဆန်းစုကြည်နဲ့အဲ့ဒီခေါင်းဆောင်မှုကလိုက်လျောတာမရှိဘဲနဲ့နောက်ဆုံးမှာတိုင်းပြည်ရဲ့အနာဂတ်အခုပေါ့နော်လက်ရှိပစ္စုပ္ပန်နဲ့အနာဂတ်ဟာတကယ်ကံစိုးမုံမောင်ကြီးကိုကြပြင်းကြတဲ့အကြကိုဖြစ်သွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့
ဆရာတော်ဒမွန်သားဆရာကျွန်တော်နားလည်ပါတယ်ဆရာလည်းပြည်တွင်းနဲ့မပြတ်ဆရာမလည်းပြည်တွင်းဆက်သွယ်ရေးအများကြီးရှိပါတယ်ဆရာပြည်တွင်းဆရာမိတ်ဆွေတွေတင်ငယ်ချင်းတွေဆိုတာလည်းပဲတာဝန်ကြီးတွေယူထားကြတဲ့လူတွေပါဆိုတော့ NLD ကမလိုက်လျောတာလားတက်ဟလာတက်ကဘာတွေများတောင်းလို့မလိုက်လျောနိုင်ရတာလဲ NLD ကဘာကြောင့်မလိုက်လျောရလဲလူလူမနာအောင်လုပ်မယ်လို့တစ်လုံးပြောထားတဲ့ပါတီတစ်လုံးပြောထားတဲ့အစိုးရကအခုလိုမျိုးဖြစ်အောင်ဘာကြောင့် NLD ကမလိုက်လျောတာလဲဆရာဘာတွေများတက်ကတောင်းလို့ဆရာပါတီ
ဘာလို့ကတော့ဟိုကျွန်တော်ဒီချက်တာနေပေါ့နော်ပူကြတယ်ပေါ့ဗျာတောင်းစော်နဲ့တံပရာကတင်းနေတယ်ဘာတောင်းစော်ဆိုတာ
ကျွန်တော်တို့ဆရာ
တော်ဘာဘာတောင်းစော်လား
တင်းဟို
တောင်းစော်လားမေးလိုက်ပြန်တော့လည်းမသိဘူးဗျာနော်အဲ့တော့နောက်ပိုင်းမှာကျွန်တော်တို့ဒီဘိုးပြန်ကြားရေးထုတ်တဲ့စာကိုကျွန်တော်တို့သွားပြီးတော့တွေ့ရတယ် MLD စာပေါ့နော်အဲ့ဒီမှာဘာတောင်းလဲဆိုရင်သူကတက်ကမရလက်တွေကိုပြန်ပြီးတော့စစ်ဆေးဖို့ပြီးရွေးကောက်ပွဲကော်မရှင်မှာတံပရာကလူတွေကိုထည့်ဖို့အဲ့ဒီရေကောက်ပွဲကော်မရှင်အစ်စ်ကပဲမဲဆင်းနေကိုပြန်စစ်ဖို့
ဒါဆရာရတဲ့အချက်လဲနော်ဆရာတိရတဲ့အချက်လဲ
ဟုတ်ကျွန်တော်ရတဲ့အချက်တဲ့ဆိုတာတဲ့တပ် NLD ရဲ့ဘုံပြန်ကြားရေးကနေမှရေးထားတာကိုကျွန်တော်တို့
ဟုတ်ကဲ့
ဆက်ရတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီဟာဒီကတော်တော်လိုက်ပြောဖို့တော်တော်ခက်တယ်ဒီတောင်းဆိုတဲ့တဘာဝပြောနေတဲ့တဘာဝပေါ့မဲဆင်းနဲ့မဲမသမာမှုကိုချိန်ပြီးပြောတယ်ဒါကသီးခြားပြဿနာနော်ဘာလို့လဲအခုမဲစင်းလို့ပြောတဲ့ကိစ္စကိုလောတော်လေးနဲ့ဖြေရှင်းလို့ရတယ်လူဆက်သားရှိတယ်ပြောတယ်ကောင်းပြီအနောက်နိုင်ငံတွေမယုံရင်မခေါ်နဲ့အာရှကကိင်္ဂနာကျွန်တော်စင်းပညာရှင် statistician တွေခေါ်လိုက်လို့ရတယ်သူတို့ပြောနေတဲ့လူတွေတည်းကနေမှာကိုစားပြုနာတဲ့ sampling ကိုကျွန်တော်တို့ယူလိုက်လို့ရတယ်နော် sampling ကိုယူလိုက်ပြီးတော့မှအဲ့ဒီ sampling မှာ live ပြီးမေးတာမရများတဲ့မေးစရာမလိုဘူးခင်ဗျားနှစ်နေရာမှာမဲထည့်ခဲ့သလ
ား
လောတော်လေးရဲ့အဲ့ဒီအဖြေပေါ်မှာမူတည်ပြီးနိုင်ငံတကာကြားကနေမေးပါလိမ့်မယ်လွယ်လွယ်လေးဖြေရှင်းလို့ရနော်ဒါလုံးချင်တယ်ဆိုရင်ပေါ့အာနာသိမ့်ဖို့မဟုတ်ဘူးငါဒီရိုးသားသားအ
ဲ့တော့
ပြဿနာလည်းလွယ်လွယ်လေးနဲ့လုပ်လို့
အဲ့တော့ဆရာကိုကျွန်တော်ဖြတ်မိမယ်တောင်းနာတွေကလွန်လွန်းလို့မလိုက်လျောနိုင်တာလားတောင်းနာတွေကမလွန်ဘဲနဲ့တောင်းဆန်းစုကြည်တို့ကမလိုက်လျောတာလား
တောင်းနာတွေကဥပဒေ ပေါင်းအတွင်းထဲကလုံမယ်လို့ဆိုလို့ရှိရင်ဥပဒေပေါင်းမှာကြက်ကင်ဖွံ့ဖြိုးရေးကမကျေနပ်တဲ့အကြောင်းကိုပြောလို့ရတယ်ဆွဆွဲလို့ရတယ်မဲစင်းကြီးပေါ်လည်းတောက်ဆိုလို့ရတယ်ဟိုအောင်စရာကောင်းတာကဒီဖြစ်စဉ်ကြီးတစ်ခုလုံးမှာတက်မတော့ခေါင်းဆောင်ကြီးကပဲပြောနေတယ်အဲ့တော့ကျွန်တော်တန်ရရှိတာကဟဲ့မြို့နိုင်ရင်တော့ငါတပရားလုပ်မယ်ကွာဆိုတဲ့ရိုက်ချက်တစ်ခုများရှိတာဟိုလူတရားလည်းအသာလေးလွတ်ပေးထားလိုက်တယ်လို့ပလေးကြီးသူ့စိတ်နဲ့သူ့ခံနဲ့ငါတို့ကရလို့ရှိရင်ဝင်ကြီးတက်လုပ်မယ်ပေါ့အကောင်လုံးမြင်နေတာကိုတွေ့ရလိမ့်မယ်ခင်ဗျာကြည့်လိုက်လို့ရှိနော်ဓာတ်ကိုကရိုးသားမှုတစ်ခုရှိနေတယ်ဗျာပြီးရင်တပ်မတော်ကော်မတီဦးစီးချုပ်ကနော်ကျွန်တော်တို့ပျော်ပျော်ရွှင်ရွှင်ကြီးနဲ့ရုံရုံကြီးကြီးကြီးနဲ့မဲပေးတဲ့နေမှာပြောခဲ့တယ
်ဟုတ်တယ်
လက်ခံမယ်ရှုံးတဲ့သူလည်းလက်ခံရမယ်တော့တဲ့အမကသူကပြောခဲ့တာ
ဟုတ်တယ
်နော
်ကျေးဇူးဆန္ဒကိုလေးစားလိုက်နာရမယ်လို့လည်းပြောခဲ့
ရုံကြည်ဖို့ဆိုတဲ့ကိစ္စကတော်တော်ကြီးခက်ခဲသွားပြီလေကျွန်တော်ပြောနေတာက
ဟုတ်အ
ဲ့တော့ကိုလူစည်းဘွားပါသလားကိုဂျိုးကိုရေးကိုတာကြီးမန်းချက်ကြီးမချက်ပါသလားအ
ဲ
့တော့ဆိုလို့ရှိရင်အကြောင်းရှာနေတာကလွဲပြီးကြံတာဘာမှမဖြစ်နိုင်ဘူ
းဆိုတော့
အဲ့တော့အခုတည်းရိုးသားလို့ရပါတယ်ကျွန်တော်ခုနပြောသလိုပဲအဲဒီလိုထင်လို့ရှိရင် okay လွယ်လွယ်လေးအခုစရေးနေလဲရှိပြီလို့သူကပြောတယ်နာမည်ဒီပါပါမပေါ့ဗျာမဲစင်းထပ်ပြီးလို့ပြောတယ်ဟောနာမည်ပါရတယ် statistics ဆန်နေပြည်ရစတေရှင်မှာတုံးတဲ့နိုင်ငံတကာအာရှကလူတွေပဲခေါ်လိုက်sampling ယူလိုက်ကိုစားပြုတ်နိုင်တော့ sampling ယူလိုက်ပေးလိုက်လို့
ရှိရင်ဒီလိုနဲ့တကယ်ကတော့ဒီကိစ္စကဆရာပြောသလိုဆရာပြောသလိုရှင်းမယ်ဆိုရင်အလွယ်တကူရှင်းလို့ရတဲ့ကိစ္စ
ပြီးလို့ရတယ်ကြားတယ
်မဲစင်းမှာတဲ့ကိစ္စပဲဖြစ်ဖြစ်ဟလားဟို
မဲစင်းမှာတဲ့ကိစ္စပဲဖြစ်ဖြစ်မဲစင်းမှာတမာမှုဖြစ်နေတယ်လို့ဆွဆွဲတဲ့အတွက်ကြောင့်မဲစင်းမှာနေတယ်ဟာမဲတမာမှုကနှစ်ခါပြီးမှပဲဖြစ်နိုင
်ဟုတ်တယ်ဟုတ်တယ
်ဘာလို့လဲမဲလာပြီးတဲ့မှာကတော့ဘာမှမဖြစ်ဘူးဆိုတာသူတို့ပါတီဝင်တွေကိုနိုင်ကလဲလမ်းမထူပြီးသား
ဟုတ်တယ်ဟုတ်တယ
်ဘာမှလုပ်လို့မရဟောအဲ့တော့ပြီးပြီးသားအဲ့တော့ဒါကြီးကမယိုးသားတာဘာလို့လဲနှောက်နေတာဘာလို့လဲရှင်းရှင်းလေးလုပ်လိုက်ကြရအောင်လွယ်လွယ်လေးလုပ်လိုက်ကြ
ဆိုတော့မြန်မာလူတို့အနေနဲ့ဒီလိုမျိုးစစ်တပ်ကအာဏာသိမ်းတဲ့အခြေအနေကိုဘယ်လိုတုံ့ပြန်သင့်ပါသလဲဆရာမြန်မာလူတို့ကကိုရကယ်ရမယ်ကုရမယ်ဖြစ်နေပါပြီလားမြန်မာလူတို့မှာကုမဲ့လူရှိပါသေးရဲ့လားဆရာ
ဘယ်လိုပြပြည်သူလူထုကိုကျွန်တော်တို့ဟိုသတင်းစကားတင်ပြတဲ့အခါမှာပြည်သူလူထုစိတ်ပျက်စေတဲ့သတင်းစကားမျိုးကျွန်တော်တို့မှာတင်ပါဘူးအခုသဖြင့်ဒီလိုနေရဲ့မျိုးမှာပေါ့နော်အဲအတက်စင်မဲ့တင်ဖြစ်တင်တာပေါ့သို့တော့အတက်စင်မဲ့တင်အခုချိန်ထိကျွန်တော်တို့မရှိသေးပါဘူ
းအင်မတန်ဝမ်းနေကြပါအဲ
့တော့ပြီးဟုတ်ပါတယ်ခင်ဗျကျွန်တော်လည်းအသက်အရွယ်ရတော့အာနာသိမ့်မှု၃ခုကျွန်တော်ဖြတ်ခဲ့ပါတယ်1962မတ်လ2ရက်နေ့အာနာသိမ့်မှုလေကျွန်တော်အလဲတန်းအထက်တန်းကြောင်သားတက်ခါစကျွန်တော်တွေ့ခဲ့တယ်အဲ့တော့ဗိုလ်ချုပ်ကြီးနေဝင်းရဲ့အာနာသိမ့်မှုကိုတိုင်းပြည်ရဲ့အစိတ်ပိုင်းတိတာတဲ့အစိတ်ပိုင်းအရေးအတွက်တစ်ခုလောက်ထိကြိုးဆိုခဲ့ကြတယ်ဗျ
ဘ
ာပဲပြောပြောကြိုးဆိုခဲ့တယ်1988အာနာသိမ့်မှုဟာလူတို့ကတော်တော်ဒေါသထွက်ခဲ့ပါတယ်ဒီတချီကဒေါသတဲ့ပို့ဆိုတယ်ကျွန်တော်အဲ့ဒီအာနာသိမ့်မှုသိမ့်မှုသုံးခုကိုကြည့်ရင်အခုလောက်ညံ့တဲ့အာနာသိမ့်မှုမရှိဘူးလို့ကျွန်တော်မြင်ပါတယ်အကြီးအသေးနောက်တခါအကြောင်းပြချက်ခိုင်လုံမှုနောက်တိုင်းပြည်ဟာအဲ့လိုစစ်တပ်ဝင်ရလောက်အောင်သို့မဟုတ်တခုခုကနေဝင်ရလောက်အောင်အခြေအနေကြီးရောက်နေတာမဟုတ်ဘဲနဲ့9နှစ်9နှစ်ပတ်ဝန်းကျင်လောက်နောက်10နှစ်ထိပြောလို့ရပါတယ်ကျွန်တော်တို့ဟာအတက်ပိုင်းဂရမင်းပြောရင်ပေါ့နော်အတက်ပိုင်းကိုရောက်နေတဲ့ကာလမှာမြုံစာကြီးကျွန်တော်တို့အာနာသိမ့်တဲ့ချင်းဟာအညာဆုံးအာနာသိမ့်မှုပေါ့နော်အဲ့ဒီပေါ်မှာပြည်သူလူထုကိုပြည်သူလူထုကိုကျွန်တော်တို့ကဟိုကျွန်တော်တို့ဟိုကျွန်တော်တို့လို့အဝေးနေတဲ့လူတွေတဲ့ပြည်သူလူကတကယ်ကိုသိတယ်တကယ်ကိုခံစားရတယ
်ဆရာကိုမောင်တန်းလူထုဒီအချိန်လေးကိုလက်တွေ့ကြုံနေရတဲ့လူထုကဘယ်လိုမြင်သင့်ပါသလဲလူထုကိုဆရာဘယ်လိုစကားများပါကြမှာလည်းဆရာ
အခုဒီ NLD ရဲ့2020ရေကောက်ပွဲကျင်းပဆိုတာမှာတော့2015ရေကောက်ပွဲကျင်းပဆိုတာမှာဒီမှချက်ကြီးတယ်မဟုတ်လားမြန်မြန်ချက်ကြီးတယ်မဟုတ်လားအာနာရှင်စနစ်မဖြစ်ပေါ်ရေးဆိုတာကြီးမားတဲ့ဒီမှချက်ကြီးတစ်ခုတည်းရှိတယ်ဒါ NLD ကိုထောက်ခံရအောင်ထောက်ခံပြီးတော့ဒေါက်တာဆန်းစုကြည်ရဲ့စာဆိုပြီးကျွန်တော်တို့ခုနောက်တွေ့ရအောင်ပေါ့နော
်ဟုတ်ကဲ့
အဲဒီနေ့ဦးဝင်းထိန်တို့ပါတို့ကစာမိဒါစာဟုတ်တယ်ဆိုပြီးထောက်ခံလို့ရရှိအာနာရှင်စနစ်ကိုစတင်ရမယ်လို့ဆန့်ကျင်ကြပါဆိုပြီးဒါဆောဩခဲ့တယ်ဗျအဲ့တော့ဘလို့ဆန့်ကျင်မလဲ ဘလို့ပုံစံနဲ့ဘယ်ချိန်မှာစန့်ကျင်မလဲနော်ဒါကစန့်ကျင်ကြမဲ့လူတွေရဲ့အလုပ်ပြကျွန်တော်ဒါဘာလို့ပြောရတာလဲဆိုရင်ဒီကျွန်တော်တို့ဒီလူမှုမီဒီယာလူမှုကွန်ရက်ဒီပေါ်မှာတက်ကြည့်လို့ရှိရင်ဟာမထွက်နဲ့နော်နော်ဒါသူတို့ဝင်နေဝင်သွားမယ်နော်ဒါခင်ဗျားတို့မဟုတ်ဘူးပြောနေတဲ့လူတွေကျွန်တော်ပြောချင်တာခင်ဗျားတို့အလုပ်မဟုတ်ဘူးခင်ဗျားတို့ကစန့်ကျင်မှာလည်းမဟုတ်ဘူးစန့်ကျင်မဲ့လူတွေကဘယ်ချိန်မှာစန့်ကျင်မဲ့ဘယ်နေရာမှာစန့်ကျင်မဲ့ဘလို့စန့်ကျင်မဲ့သူတို့ဆုံးဖြတ်လိုက်မယ်ခင်ဗျားတို့မနှောက်ရှက်ပါနဲ့ဒါကျွန်တော်ပြောချင်တယ်ဒါနံပါတ်1နော်နံပါတ်2နော်နံပါတ်1နိုင်ငံတကာလှုပ်ရှားမှုအရေးကြီးတယ်ကျွန်တော်နိုင်ငံတကာလှုပ်ရှားဘာလို့လဲဗမာပြည်ကူးပြောင်းကိုအိုဘားမား administration အိုဘားမားအစိုးရကပုံစံထားမဲ့စံပြူရမဲ့ modelကျွန်တော်ရှင်းပြောခဲ့အခုဖြစ်လာပြီစာပြူရမဲ့အရေးယူမှုမျိုးကိုကျွန်တော်တို့လိုချင်တယ်ဒါနိုင်ငံကလှုပ်ရှားမှုကပြောဖို့လိုအပ်ပါတယ်เนาะကျွန်တော်တို့ဒါမဟုတ်လို့ရှိရင်ရမယ်အဲ့တော့ထိရောက်တဲ့အရေးယူမှုမျိုးဝိုင်းဝန်းစဉ်းစားဖို့လိုတယ်နိုင်ငံကအနေထားတွေကအကြောင်းမျိုးမျိုးရှိနိုင်တယ်เนาะတို့တော့တရုတ်ပြည်ရဲ့လှုပ်ရှားမှုเนาะတရုတ်ပြည်ဟာအခုကျွန်တော်တို့ NLD နဲ့ပါတီချင်းဆက်ဆံရေးသဆံမှုရှိတာလေ EOEO နဲ့ပြီးသွားမှာတော့မဖြစ်စင်ဒါဘာလို့ပြောတာလဲဆိုတရုတ်ပြန်ရုံးကဗမာစာတက်တက်ပြီးကြားစင်ချင်လို့ပြောတာဒါလိုအပ
်တယ်ဟုတ်စနေပြီ
ဟုတ်ကဲ့
ကျွန်တော်တင်စီဒါတော့တမောင်တန်းသူရဲ့ကျေးဇူးတင်ပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျ
ကိုကြကြဒိန်ဆွေတွေတင်ပြခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းကနေပြီးတော့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုပြန်ပြီးတော့တင်ပြရမယ်ဆိုရင်တော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်ကြောင်းမကြခင်တုန်းကပဲဒီတမတော်ကာကွယ်ရေးဦးစီးချုပ်ကကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီထဲမှာဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကဒုတိယဥက္ကဋ္ဌအဖြစ်ဆောင်ရွက်တယ်ဆိုပြီးတော့ကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုမျိုးဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့အပေါ်မှာနိုင်ငံတကာကတော့ဆက်ပြီးတော့ဝေဖန်ကန့်ကွက်နေကြပါတယ်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအခုမကြခင်မှာပဲအရေးပေါ်ဆွေးနွေးမှာပါငြိမ်းချမ်းရေးနဲ့လုံခြုံရေးကိုရေရှည်ထိခိုက်မဲ့စစ်အာဏာသိမ်းတဲ့ကိစ္စကိုတုံ့ပြန်ဖို့အတွက်ဆွေးနွေးမှာဖြစ်တဲ့ဆိုပြီးလုံခြုံရေးကောင်စီရဲ့လက်ရှိဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာပြည်ထောင်စုအမတ်ကြီး Barbara Woodward ကပြောကြားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရကြောင့်လိုအပ်ရင်မြန်မာပေါ်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်သွားဖို့စဉ်းစားသုံးသပ်သွားမယ်လို့ American အစိုးရကလည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကဒီမိုကရေစီစနစ်ခိုင်မာအောင်လို့ဆောင်ရွက်မှုတွေနောက်ကျောင်းပြန်လှည့်သွားတဲ့အတွက်အမေရိကန်အနေနဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့နိုင်ဖို့ဥပဒေတွေကိုချက်ချင်းပြန်သုံးသပ်ဖို့ဖြစ်လာတယ်လို့ထိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုလိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်မှာထုတ်ပြန်ထားပါတယ်။အခြားနိုင်ငံတွေနဲ့လည်းဒီအလားတူဆောင်ရွက်ဖို့တိုက်တွန်းနေဒေတာရင်းနဲ့နိုင်ငံတကာကမဟာမိတ်တွေအားလုံးနဲ့မြန်မာအရေးဘယ်လိုဖြေရှင်းမလဲဆိုတာကိုအနီးကပ်ဆွေးနွေးနေတယ်လို့အင်မီရောပြောခွင့်ရဂျန်ဆာကီကလည်းအင်မီရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံတွေကဒီဩဇာညောင်းတဲ့လွှတ်တော်အမတ်တွေကလည်းမြန်မာစစ်တပ်အာဏာသိမ်းတဲ့လို့ရက်ကိုစိုးရိမ်ကြောင်းနဲ့ဖမ်းထားတဲ့နိုင်ငံရေးကောင်ဆောင်တွေကိုပြန်လွှတ်ပေးဖို့အတွက်သဘောထားကြေညာချက်တွေထုတ်ပြန်ထားကြပါတယ်။အခုလိုမျိုးနိုင်ငံတကာကဒီမြန်မာနိုင်ငံအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေချိန်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။တမတော်ကအာဏာသိမ်းတာကိုပြည်သူလူထုအနေနဲ့လုံးဝလက်ခံမဲ့တခဲနဲ့ဆန့်ကျင်ကြဖို့တိုက်တွန်းထားတဲ့ဒေါက်တာဆန်းစုကြည်ရဲ့ပြည်သူတို့ပန်ကြားချက်ထဲမှာပြည်သူသားလျင်အဓိကဖြစ်တယ်လို့ပြောကြားထားပါတယ်ဒီစာဟာဒေါက်ဆန်းစုကြည်ရေးတဲ့စာအစစ်အမှန်ဖြစ်တယ်ဆိုတာကို NLD ပါတီသဘာပတိအဖွဲ့ဝင်ဦးဝင်းထိန်က RFA သတင်းဌာနကိုပြောကြားထားပါတယ် NLD ပါတီကိုမဲပေးခဲ့တဲ့ပြည်သူတွေအနေနဲ့ဒီအခြေအနေပေးတိုင်းမှာပြည်သူလူထုတရက်လုံးကစန့်ကျင်နေဆိုတော့ဆန္ဒပြခြင်းမျိုးနဲ့ပြဖို့လိုအပ်တယ်ဆိုပြီးတော့ဦးဝင်းထိန်ကနေပြီးတော့ NLD ရုံးမှဒီကနေ့လည်းပြောကြားခဲ့ပါတယ်ပြည်ရင်းမှာဒီလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြမှုတွေမရှိပေမဲ့လည်းအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒထုတ်ဖော်မှုတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်တဲ့လှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။ဒီကနေ့ရန်ကုန်မြို့ကနေတချို့မှာဖျောင်းတိုင်းမီးထွန်းတာတွေတံပုံးတီးဆန့်ကျင်လှုပ်ရှားမှုတွေအခုညပိုင်းမှာရှိခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်ကာနေ့ညပိုင်းအတန်လှည့်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆုမွန်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ပါ။ကျွန်မကတော့စုမြတ်မော်ပါရှင်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေတွေကိုသိရသမျှ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အတန်းနဲ့အစီအစဉ်တွေမှာလည်းသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
This program has come to you from the Voice of America, Washington.